to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင်ဝါရှင်တန်မြို့တော် VOA American တန်ကနေ2020ပြည့်နှစ်ဇန်နဝါရီလ21ရက်နေ့အင်္ဂါနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိလိုင်းဒိုမီတာ32.40-48တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာဖြစ်သလို VOA Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းဓာတ်ရိုက်နှာစင်နိုင်ကြပါရရှင်ကျမအင်ဂျင်နိုင်ပ
ါကျွန်တော်ကတော့ဇဝလိုက်ပါခင်ဗျာဒီမနက်မှာထူးခြားတဲ့သတင်းတွေကတော့သမရဒေါ်နယ်ထရန့်ပေါ်ဆွဲထားတဲ့အမှုတွေအထက်လွှတ်တော်ကပြန်ရုပ်သိမ်းပေးဖို့တောင်းဆိုမယ်လို့သမရရဲ့ရှင်းနေတွေကပြောလိုက်ပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးပွန်ပေယိုဟာကိုလံဘီယာနိုင်ငံမှာအကြမ်းဖက်မှုဆိုင်ရာဆွေးနွေးပွဲတွေတက်ရောက်ဖို့ရောက်ရှိနေပါတယ်။မြန်မာနိုင်ငံတွင်းကကလေးငယ်တွေပြည်ပခါတွေအတွင်းကြုံတွေ့နေရတဲ့ခံစားမှုတွေဆုံးသက်ရေးလှုပ်ဆောင်ပေးဖို့ကုလသမဂ္ဂကိုယ်စားလှယ်ကတောင်းဆိုလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုမှတ်သင်ကြီးထိုင်းနဲ့အတူတင်ပြပေးသွားမှာပါခင
်ဗျ။ကောင်းပါပြီရှင်။ရခိုင်ပြည်နယ်မြောက်ပိုင်းရိုဟင်ဂျာအရေးနဲ့ပတ်သက်လို့မြန်မာအစိုးရကဖွဲ့ထားတဲ့လွတ်လပ်တဲ့စုံစမ်းရေးကော်မရှင်ကသူတို့ထုတ်ပြန်ကြောင်းသူတို့အစီရင်ခံစာထုတ်ပြန်ကြောင်းသတင်းကြေညာချက်နဲ့ပတ်သက်လို့ကျမတို့တုံ့ပြန်ချက်တွေကိုစူးစီးတင်ပြတဲ့အခါမှာ
အမတ်တီကတော့ပွင့်လင်းမြင်တာမှုကိစ္စပြောရမယ်ဆိုလို့ရှိရင်တော့အခုကသူတို့နောက်ဆုံး report တင်တဲ့ဟာမြန်မာတွေဆိုတဲ့ဟာကိုပဲ ICO ရဲ့သတင်းထုတ်ပြန်ချက်ထုတ်တာပေါ့နော်အဲ့တော့ဟို
တမ်မတ်ကြီးဦးဟောက်တိုစွမ်းက BOE ကိုပြောသွားတာပါနောက်ပိုင်းမှာအပြည့်စုံနှာစင်ရဖို့ရှိပါတယ်တခါထိုင်းမြန်မာနယ်စပ်မှာမြန်မာရွှေပြောင်းအလုပ်သမားတွေယာနဲ့ချီပြီးဆန္ဒပြတဲ့အကြောင်းသတင်းပေးပို့ချက်ကိုလည်းနှာစင်ရဖို့ရှိပါတယ်အဲ့ဒီနောက်တရုတ်နိုင်ငံမှာလက်ရှိကူးစက်ပြန့်နှံ့နေတဲ့ဒီ virus ပိုးနဲ့ပတ်သက်လို့နောက်ဆုံးအခြေအနေတွေကိုလည်းကြားရမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မတ်တိန်ကီထိုက်တို့ကပြောပြမှာပါရှင်
သမရဒေါ်နယ်ထရန့်ပေါ်တရားဆွဆူထားတဲ့အမှုတွေဟာဖွဲ့စည်းပုံအခြေခံဥပဒေကိုတွေ့ဖြည့်တဲ့အနေရှိတဲ့လောက်ရဖြစ်ပြီးသမရအနေနဲ့သူ့အတွက်နိုင်ငံရေးအမြတ်ထွက်ဆိုဖို့ပြိုင်ဘက်ကိုယ်စားလှယ်လောင်းနေရဲ့အတွင်းရေးစုံစမ်းပေးဖို့ယူကရိန်းနိုင်ငံဆွေရကိုဖိအားပေးခဲ့တဲ့လောက်ရဟာလုံးဝမာရင်တဲ့လောက်ရမဟုတ်ကြောင်းသမရထရန့်ရဲ့ရှေ့နေတွေကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။ Republican သမရထရန့်ကိုတရားဆွဆူကြတဲ့ Democrat လွတ်တော်အမတ်တွေဟာသမရရဲ့ Ukraine ဆိုင်ရာလောက်ရနဲ့ပတ်သက်လို့အမှန်တရားကိုသိရှိလိုတဲ့အတွက်လှုံ့ဆော်ခြင်းမဟုတ်ဘဲ2016ခုနှစ်ကရွေးကောက်ပွဲကိုတနည်းအားဖြင့်ပြန်ပြောင်းနိုင်ဖို့ကြိုးစားပြီး2020ရွေးကောက်ပွဲမှာဝင်ရောက်ဆွတ်ဖက်လိုကြတဲ့အတွက်လှုံ့ဆော်နေကြခြင်းဖြစ်တယ်လို့သမ္မတထရမ့်ရဲ့ရှေ့နေတွေကပြောပါတယ်ဒီမိုကရက်တွေကသမ္မတကိုဖွဲ့စည်းပုံဆိုင်ရာကိစ္စကိုအကြောင်းပြပြီးတရားဆွဆူခဲ့ကြတာဖြစ်တာကြောင့်အထက်လွှတ်တော်အနေနဲ့ဒီမိုကရက်တွေရဲ့ဆွဆူချက်နှစ်ခုကနေအမြန်ဆုံးတရားစီလွတ်ပေးဖို့အထက်လွှတ်တော်မှာစစ်ဆေးမှုတွေမစခင်တရားအလိုမှာသမရရှင်းနေတွေကတောင်းဆိုလိုက်ကြတာဖြစ်ပါတယ်။သမရအပေါ်တင်ထားတဲ့ဆွဲချက်နှစ်ခုတွေကပထမအချက်ကတော့သမရအနေနဲ့2020သမရကိုယ်စားလှယ်လောင်းဒုသမရဟောင်းဂျိုးဘိုင်ဒန်နဲ့သက်ဆိုင်တဲ့ကိစ္စတွေကိုစုံစမ်းပေးဖို့ယူကရိန်းသမရကိုဖိအားပေးပြီးသူ့ရဲ့လုတ်ပိုင်ခွင့်အာဏာကိုအလွဲသုံးစားလုတ်ခဲ့ကြောင်းဖော်ပြထားပါတယ်။ဒုတိယဆွဲချက်မှာတော့ယူကရိန်းအရေးသမရရဲ့လုတ်ဆောင်မှုတွေကိုစစ်ဆေးပေးဖို့လွတ်တော်ရဲ့တောင်းဆိုချက်တွေကိုပိတ်ဆို့ဟန်တားခဲ့တဲ့အတွက်ဖြစ်တယ်လို့ဖော်ပြထားပါတယ်
။ဆွစ်ဇာလန်နိုင်ငံဒါဗိုစ်မြို့ကိုဒီသတင်းပတ်အတွင်းအမေရိကန်သမ္မတဒေါ်နယ်ထရန့်တောက်ရောက်မဲ့အခီးစဉ်အတွင်းအီရတ်သမ္မတနဲ့တွေ့ဆုံဆွေးနွေးမယ်လို့အင်ဘီရောကတင်းနယ်လာနေမှာပြောပါတယ်။အီရတ်သမ္မတဘာဟမ်ဆာလီနဲ့အမေရိကန်သမ္မတထရန့်တို့ရဲ့တွေ့ဆုံမှုဟာဆိုရင်အီရတ်နိုင်ငံမြို့တော်ဘက်ကရက်မှာအီရန်ထိတ်တန့်ဖို့ကြုံတဲ့အီရန်လိုလားတဲ့အီရတ်အကြီးတန်းတပ်မှုတစ်ဦးကိုအမေရိကန်ကတိုက်ခိုက်တုတ်တင်ခဲ့ပြီးတဲ့အတွက်တင်းမာမှုတွေဖြစ်ခဲ့ပြီးနောက်ပိုင်းအမေရိကန်သမ္မတနဲ့အီရတ်အစိုးရတာဝန်ရှိသူတွေကြားပထမဆုံးတွေ့ဆုံမှုဖြစ်ပါတယ်။အီရတ်နိုင်ငံတွင်းကထောက်နှက်ချီတဲ့အမေရိကန်တပ်ဖွဲ့တွေကိုမောက်ထုတ်ပစ်ဖို့အီရတ်နိုင်ငံတွင်းတောက်ဆုံမှုတွေပေါ်ပေါက်လာပြီးနောက်မှာတော့အီရတ်ရဲ့စီးပွားရေးအထိနာသွားစေနိုင်တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်မယ်လို့အမေရိကန်သမ္မတထရန့်ကတုံ့ပြန်ချင်းချောက်ထားတာပါ။ဆွစ်ဇာလန်နိုင်ငံဒါဗိုစ်မှာကျင်းပမယ် World Economics Forum ကမ္ဘာစီးပွားရေး Forum ကိုတက်ရောက်ဖို့အမေရိကန်သမ္မတကအင်ကာနေမှာဆက်ရောက်သွားမှာဖြစ်ပြီးဗုဒ္ဓဟူးနေ့မှာပြန်လည်ထွက်ခွာမှာလို့လည်းအင်ဘျူရောကပြောပါတယ်။ဥရောပကောင်စီဥက္ကဋ္ဌအာဆူလာဘွန်ဒါလျွန်းနဲ့လည်းအမေရိကန်သမ္မတတွေ့ဆုံဖို့စီစဉ်ထားပါတယ်။ဥရောပနဲ့အမေရိကန်ကြားကုန်သွယ်ရေးကိစ္စမပြေလည်မှုကြီးထွားမလာစေရေးထပ်ပြီးဆေးဆက်ညှိနှိုင်းကြဖို့အမေရိကန်နဲ့ပြင်သစ်တို့ကြားသဘောတူညီခဲ့ချပြီးနောက်အမေရိကန်သမ္မတနဲ့ဥရောပကောင်စီအကြီးအကဲတို့ဆွေးနွေးပွဲထွက်ပေါ်လာတာဖြစ်ပါတယ်
။ကိုလံဘီယာနိုင်ငံကိုရောက်နေတဲ့အမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပေယိုကိုကိုလံဘီယာသမ္မတအိုင်ဗန်ဒူကေကတင်းနယ်လာနေမှာကြိုဆိုလိုက်ပါတယ်။ when you bomb you ha, a jump and move type here, when you sent Sue were to port to Columbia Nangango, don't yet Yashinir up your body. A jump and move saying, Sunny Wari Massage, comes on the Ud to Zombie, a Nijin Venezuela Nanga doing people near Medina Murine, every year now said to a people are there, Ludajin Sayaya. Ludajin Sana Musaya, Bripokari, near the Chatananga, and Joru Kisaya de Go, Uzo, Twiston, Sunigajara, Pibale, Venezuela, Tamara, Nicolas Maduro, Piojai, Joban Losonijare, Venezuela, Bidurigule, Wunji Pompeyoga, Chichu Piojagabare, Wunji Pompeyoha, Venezuela, Attaikan, Kanzonele, Colombia, Nangama, Twiston Gabare.
American Biraso, shit down by Virginia Pine, Mudoma, Denila Nika, Jetta Lenagan, Poe Sika, Pawinne, Bawin, Lenet Gai Sanguingo, Taukane, Detra, Losha Duri, Ninjas or Suwe Ketabi, the night Gai Sanguin, Tincho Ye, Ubidi, so beauty digu, Gunquet Ketabadi, Diluruso, Boygani, a temper moody, Pilla Magu, so yin Ketabi Melule, Yonian Sanga Pietari, a pansy shire, so that a sin can jet dream shibe, EECCBe, Bison Dwabadi. Luru Suwe Maro, Sana Piaturi, USA, USA, Sure, Jujo, Tanine, Tete, Jojo, Shige, Chade, Lule, Trindautica, Piovari, Diluru Suwe Go, Deoutri, Jemha, American Tamrato, Ne Trango, Tokane, Sarampa, Injiri, Wood Hadurile, Miabia Pawimbari, Virginia Pine Muro, Richmond, Tawaima, Sana Piabo, Echu, Lunjo Yiku, Tumingebi, Pine Yibo, Chinica, Inganiti, the Yama Pipari.
American Demonapet Yamava season ago, Manette Town Igani Conanaiti, Lidomida Donzene Kilohats Godonga, Lidomida Lise Kilohats Conle Shitonia, Lidomida Lise Shi Kilohats Chouting Adonane, Dudiana Iwama, Lilamida Tiagoze, Kilohats Tinga Kungarogani, Tone Binibarise.
The American Tanga Trinico Selecina Binirabacana. The Manninga Tuga Clayton Eddy to the Pin Yakine. Yakan shan neck a chimpin at Dunga Clayton Ediha, Dampy a dream people need a bripocari at Dango, Jimas or Kanzani Jara Jow. Clayton Edit bought people need a jumper moody, Hantana or Damarone, the char a so along you eat a poly, a bowing, bripocari ma bowing, but then you do Alunga, Gladamagan and let dress on your jabulu at Jow, Gladamaga at Dunya Mujo, your Clayton and Miani, Lenaka and Bripocasania, a two goes lay, Miss Virginia Gambaga, your jalibare, the manning on Naja Doya be. A so a down she do re, a yapelumu poor city, Diana Lenakan Puerri, Tantamani, Collecting a Mian, Lenakan Bripocas, Ye Kesarigo, Sanchi, a poet down she do in a dress on Bima, Miss Virginia Gambaga, Sanawai Lana say a neat yeswene, a seeing Kanza Topian Lidama, Miss Virginia Gambaya Kiz and Drain, Langano Daming and Bogo Dong San Suchi, Kagway Wunji, Lumu Nankaze in a Pialenia Shatai Wunji, Lutama, Lumuji in a Pitu in Ah Wunji, Nangano, Tia to Jijo Dune, dress on a jow, a seeing Kazama Pop. ထားပါတယ်ရွေးမြောက်သေးတဲ့ကလေးငယ်တွေစစ်မှုထမ်းခြင်းအဆုံးသတ်ရေးကုလသမဂ္ဂနဲ့2019မှာချုပ်ဆိုခဲ့တဲ့ပူးတွဲသဘောတူညီချက်ကိုမြန်မာအစိုးရတပ်ဖွဲ့တွေဘက်ကအောင်မြင်စွာအကောင့်ထဲပေါ်နေတာကိုတွေ့ရတဲ့အတွက်ဝမ်းသာကြောင်းဒါပေမဲ့အဲ့ဒီသဘောတူညီချက်အပြစ်တက်နိုင်အောင်အမြန်ဆုံးလှုပ်ဆောင်ဖို့လိုအကြောင်းအစီရင်ခံစာမှာတိုက်တွန်းပြောဆိုထားပါတယ်လက်ရှိမြန်မာနိုင်ငံမှာပြ ီးနီးယားကမ္ဘာရဲ့အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်
ကျောက်ဆက်သွယ်ရေးနည်းပညာလုပ်ငန်းကြီးဟွာဝေရဲ့အမှုဆောင်မန်ဝမ်ဇူးကတင်းလာနေတော့ကတော့ကနေဒါတရားရုံးမှာအမေရိကန်ကိုလွှဲပြောင်းပေးရင်းနဲ့ပတ်သက်ပြီးတော့ခုခံခြေပခဲ့ပါတယ်။ဟွာဝေရဲ့အမှုဆောင်မန်ကိုကနေဒါမှာဖမ်းဆီးခဲ့တာကြောင့်ကနေဒါနဲ့တရုတ်ကြားဆက်ဆံရေးပါထိခိုက်ခဲ့တာပါ။ဟွာဝေရဲ့တီထောင်သူရဲ့အကြီးဆုံးသမီးဖြစ်သူမန်ကဟွာဝေလုပ်ငန်းကြီးရဲ့ဘာနာရေးမှုလည်းဖြစ်ပါတယ်။မမမကဆောင်ရွက်မှုဆွဆွဲချက်တွေနဲ့သူမကိုအမေရိကန်အနာပိုင်တွေကအလိုရှိနေတာပါကနေဒါနိုင်ငံ British Columbia ခရိုင်တရားရုံးချုပ်အပြင်ဘက်မှာသူမလွတ်မြောက်ရေးကြွေးကြော်တောင်းဆိုကြသူတွေအမေရိကန်သမ္မတကိုဆန့်ကျင်ကြွေးကြော်နေကြသူတွေနဲ့သတင်းထောက်တွေရှေ့ကဖြတ်သွားတဲ့မှန်ကတော့တစုံတရာမှတ်ချက်ပေးပြောဆိုခဲ့တာမရှိပါဘူးတရားရုံးချနာမှုကိုတော့ခင်ပွန်းဖြစ်သူအပါအဝင်တရုတ်ကောင်စစ်ဝင်ရုံးကတာဝန်ရှိသူတွေစောင့်ကြည့်ခဲ့ကြပါတယ်ရှင်
ဇန်နဝါရီလ20ရက်တနင်္လာနေ့ဟာအမေရိကန်ပြည်ထောင်စုကဖြစ်သူအခွင့်အရေးတက်ကြွလှုပ်ရှားသူဒေါက်တာမာတင်လူသာကင်းဂျူနီယာနေ့နိုင်ငံတော်အလားရဲ့ဖြစ်ပါတယ်။နှစ်စဉ်ဇန်နဝါရီလရဲ့တတိယမြောက်တနင်္လာနေ့ကိုဒေါက်တာမာတင်လူသာကင်းဂျူနီယာနေ့အဖြစ်သတ်မှတ်ထားတာပါ။ ဒီမိုကရက်ပါတီကသမ္မတကိုယ်စားလှယ်လောင်းတွေဟာတောင်ကယ်ရိုလိုင်းနာအိုင်အိုဝါနဲ့တခြားပြည်နယ်တွေမှာဒေါက်တာမာတင်လူသာကင်းဂျူနီယာအထိမ်းအမှတ်နေ့တွေကိုအသီးသီးကျင်းပခဲ့ကြပါတယ်ဒေါက်တာမာတင်လူသာကင်းဂျူနီယာနေ့အထိမ်းအမှတ်အဖြစ်နဲ့ဒီမိုကရက်ပါတီကခေါင်းဆောင်တချို့ဟာပြည်သူ့အခွင့်အရေးတက်ကြွလှုပ်ရှားသူခေါင်းဆောင်တွေနဲ့အတူလက်ချင်းချိတ်ပြီးတောင်ကယ်ရိုလိုင်းနာပြည်နယ်လွတ်တော်အဆောက်အဦရှိရာကိုတနင်္လာနေ့ကခြေတက်ခဲ့ကြပါတယ်သူတို့နဲ့အတူထောင်ထဲချီတဲ့ပြည်သူတွေလည်းလိုက်ပါခဲ့ကြပါတယ်ဒီမိုကရက်သမ္မတလောင်းတွေနောက်ဆုံးပြုလုပ်ခဲ့တဲ့စကားစစ်ထုတ်ပွဲအပြီးတင်မာမှုတွေဖြစ်ပေါ်ခဲ့တာကြောင့်တူနဲ့တူလက်ဆွဲနှုတ်ဆက်ခဲ့ခြင်းမရှိတဲ့သမ္မတကိုယ်စားလှယ်လောင်းတွေဖြစ်ကြတဲ့အထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်နဲ့အဲလစ်ဘက်ဝါရန်တို့နှစ်ဦးဟာတောင်ကယ်ရိုလိုင်းနာပြည်နယ်ကဇိုင်ယွန်ဖျားရှိခိုးကျောင်းတွင်မာတင်လူသာကင်းဂျူနီယာနေ့မှာပထမဆုံးအကြိမ်ဖြစ်လက်ဆွဲနှုတ်ဆက်ခဲ့ကြပါတယ်။တခြားဒီမိုကရက်သမ္မတကိုယ်စားလှယ်လောင်းအတော်များများဟာလည်းအိုဝါပြည်နယ်မြို့တော်ဒီမွိုင်းမှာကျင်းပမဲ့ Brown and Black လူထုစည်းဝေးပွဲကိုတက်ရောက်ကြဖို့ရှိပါတယ်။နယူးယောက်မြို့တော်ဝန်ဟောင်းသမ္မတကိုယ်စားလှယ်လောင်း Michael Bloomberg ကတော့ Arkansas ပြည်နယ်က Little Rock မြို့မှာမာတင်လူသာကင်းဂျူနီယာနေ့အခမ်းအနားကိုတက်ရောက်မယ်လို့ဆိုပါတယ်။
ဒီနိုင်ငံမှာဖြစ်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးသစ်ကလူအချင်းချင်းကူးစက်နိုင်ကြောင်းတရုတ်ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကတနင်္လာနေ့မှာအတည်ပြုလိုက်ပြီးလူတွေကြားအလျင်မြန်ပြန့်နှံ့ကူးစက်နိုင်ခြင်းအပေါ်မှာအကြီးအကျယ်စိုးရိမ်နေကြပါတယ်။နျူမိုနီးယားအမျိုးအစားတစ်ခုဖြစ်စေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးသစ်ကတလိမ့်ဆန်ကနေလူကိုကူးစက်နိုင်ုံတင်မဟုတ်ဘဲလူအချင်းချင်းလည်းကူးစက်နိုင်တယ်လို့တရုတ်အမျိုးသားကျန်းမာရေးကော်မရှင်ကပြောဆိုတဲ့အကြောင်းနိုင်ငံပိုင်ရှင်းဟွာသတင်းအေဂျင်စီကဖော်ပြပါတယ်။တနင်္လာနေ့အစောပိုင်းမှာပဲဗိုင်းရပ်စ်ပိုးသစ်ကူးစက်ခံရသူအသစ်136ဦးရှိကြောင်းတရုတ်ကျန်းမာရေးဌာနတာဝန်ရှိသူတွေကအတည်ပြုခဲ့ပြီးပြီးခဲ့တဲ့3ရက်တာကာလအတွင်းကူးစက်ခံရမှုတိတိတသာတိုးလာတာဖြစ်ပါတယ်။ဒီဗိုင်းရပ်စ်ပိုးသစ်ပထမဆုံးကူးစက်ခံရမှုထဲမှာမြို့တော်ဘေကျင်းနဲ့ရှန်ဟိုင်းမြို့တွေလည်းပါပါတယ်။ကိုရိုနာဗိုင်းရပ်စ်သစ်စတင်ကူးစက်မှုဖြစ်တဲ့တရုတ်နိုင်ငံအလဲပိုင်းဝူဟန်မြို့ကကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကတော့ကူးစက်ခံရသူပေါင်း200ကျော်သွားပြီလို့ပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအများစုကရောဂါလက်ခဏာမပြင်းထန်ပေမဲ့တေဆုံးသူ3ဦးထိရှိပါတယ
်ကိုစောဝင်းလိုက်နဲ့မတ်တင်ကြီးထိုက်တို့ကသတင်းစီစဉ်ကိုတင်ဆက်ခဲ့တာပါအခုတော့သတင်းလွှာတွေကိုဆက်လက်နားဆင်ရမှာပါရှင်ရခိုင်မြောက်ပိုင်းကရိုဟင်ဂျာအရေးနဲ့ပတ်သက်လို့အစိုးရကဖွဲ့တဲ့ ICOE လွတ်လပ်တဲ့စုံစမ်းရေးကော်မရှင်ကနေသူတို့အစီရင်ခံစာကိုထုတ်ပြန်လိုက်ပြီးဖြစ်ကြောင်းတင်းလာနေကသတင်းကြေညာချက်ထွက်ခဲ့ပါတယ်ဒီပေါ်မှာတုံ့ပြန်ချက်တွေကိုစူးစီးတင်ပြမှာပါရှင်တနင်္လာနေ့ကကော်မရှင်ကထုတ်ပြန်တဲ့သတင်းကြေညာချက်ပဲရှိပါသေးတယ်။အခုလိုစာမျက်နှာ400ကျော်ရှိတဲ့အစီရင်ခံစာနဲ့ပတ်သက်လို့ပွင့်လင်းမြင်သာမှုရှိရှိအများပြည်သူသိအောင်ထုတ်ပြန်ခြင်းမရှိတဲ့အပေါ်မှာနိုင်ငံတကာလူ့ခွင့်ရေးဖွဲ့ရီဘက်ကပြင်းပြင်းထန်ထန်ဝေဖန်ခဲ့ကြပါတယ်။ဒီအပေါ်မှာကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးဦးဟောက်တူစွမ်းရဲ့တုံ့ပြန်ချက်ကတော့
အမတ်တီကတော့ပွင့်လင်းမြင်သာမှုကိစ္စပြောရမယ်ဆိုလို့ရှိရင်တော့အခုကတို့ဟိုနောက်ဆုံး report တင်တဲ့ဟာကိုပဲ ICO သတင်းထုတ်ပြန်ချက်ထုတ်တာပေါ့နော်။နောက်ကဟိုအစင်ခံစားနဲ့ပတ်သက်တော့ကတော့ဟိုစောင့်ကြည့်ဖို့ပဲပြောချင်တယ်။သေးစိတ်ပိုင်းတော့ဒါတို့သက်ဆိုင်ရာကနေပြီးတော့သူတင်တော်တဲ့အချိန်ထုတ်ပြန်ဖို့ရှိနေတယ်လို့ကျွန်တော်အဲ့လိုပဲပြောထားချင်တာပေါ့နော်။ဒီနေ့အစင်ခံစားတင်ပါတယ်ဆိုတာဟိုထုတ်ပြန်တာပဲရှိပါသေးတယ်။အဲ့ဒီပေါ်မှာဖက်ကပေါ့နော်။ဟိုဝေဖန်ခြင်းနဲ့လိုတာပြောတယ်ဆိုတာအဓိပ္ပာယ်တော့မရှိပါဘူး။ဒါတဖြည်းဖြည်းသူတည်တည်ထိုက်တဲ့ဟာတော့လာမှာပါ။
မြန်မာစစ်တပ်နဲ့အစိုးရကအခြားလူခွင့်ရေးစုံစမ်းစစ်ဆေးသူတွေနဲ့သတင်းတောက်တွေကိုရခိုင်ပြည်နယ်မြောက်ပိုင်းကိုတွားရောက်ဖို့အတွက်ပိတ်ပင်ထားချိန်မှာ ICOE ကတွားရောက်စုံစမ်းခွင့်ရခဲ့တဲ့အတွက်စိတ်ဝင်စားစရာကောင်းတဲ့အစီရင်ခံစာဖြစ်မြင်ကြောင်း George Washington တက္ကသိုလ်ကမြန်မာအရေးလေးလာသူနိုင်ငံတကာရေးရာပါမောက္ခ Christina Fink က VOA ကိုပြောပါတယ်
And it is positive that the report states that major human rights violations and war crimes were committed.
ဒီစင်ခန်းစာမှာအဓိကဖြစ်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့စစ်ရာဇဝတ်ပြစ်မှုတွေကိုကျူးလွန်ခဲ့တယ်လို့ဖော်ပြထားတာကတော့အပြုသဘောဆောင်ပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲဒီစင်ခန်းစာနဲ့ပတ်သက်လို့ကျမတို့အသေးစိတ်မသိရပါဘူး။တိရတလောက်ဒီအစင်ခန်းစာမှာဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးသွားကြတဲ့လူပေါင်း9,000ကျော်ရဲ့ထွက်ဆိုချက်ပါဝင်ခြင်းမရှိပါဘူးသူတို့ရဲ့ထွက်ဆိုချက်တွေကိုခြံထားခဲ့လို့မရပါဘူးဘာကြောင့်လဲဆိုတော့သူတို့ဟာဆိုးရွားကြောက်မဲ့ဖွယ်ကောက်လာတဲ့ညှဉ်းပန်းနှိပ်စက်မှုတွေကနေအသက်မသေးပဲလွတ်မြောက်လာသူတွေဖြစ်ပါတယ်
အခုလိုဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးကြသူတွေရဲ့ထွက်ဆိုချက်တွေကိုအစင်ခန်းစာမှာထည့်သွင်းခဲ့ခြင်းမရှိတာဟာဘင်္ဂလားဒေ့ရှ်ကိုသွားခွင့် ICOE ဘက်ကမရခဲ့တဲ့အတွက်ကြောင့်ဖြစ်တယ်လို့တမ်မတ်ကြီးဦးဟောက်တူစွမ်းက VOE ကိုပြောပါတယ်
။ ပြီးတော့ ICU ကြီးကနေပြီးတော့မှာဘင်္ဂလားဒေ့ရှ်ဒီဒုက္ခသည်စခန်းကိုသွားပြီးတော့ချက်လက်တွေရှာဖွေစုဆောင်ခွင့်ပေါ့နော်မေးခွန်းတောင်းထားတာကြာပြီ ICU ကတောင်းတာပါနော်သူတို့ကဟိုကိစ္စမေးဒီကိစ္စမေးနေကျွန်တော်ကိစ္စလောက်ကဘင်္ဂလားဒေ့ရှ်ကနေဟိုချက်လက်တွေပြန်တောင်းဟိုပြန်တောင်းကြပြန်တောင်းနေတော်လေးကြာတယ်ဖြစ်နေနောက်ဆုံးဘယ်လိုဖြစ်သွားလဲမသိဘူ
းရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့ပြစ်မှုကျူးလွန်မှုတွေဟာလူမျိုးတုံးတပ်ဖြတ်မှုအဆင့်ထိမရောက်ခဲ့ဘူးလို့အတိအကျဖော်ပြထားပါတယ်ဒါနဲ့ပတ်သက်လို့ Christina Fink ရဲ့အမြင်ကတော့
Well I think that from this report alone or from the evidence that was gathered
အဓိကမေးခွန်းကတော့လူမျိုးတုံးတပ်ဖြတ်မှုကိုရည်ရွယ်ချက်နဲ့လုပ်ခဲ့သလားမလုပ်ခဲ့ဘူးလားဆိုတာအတိအကျပြောဖို့ဒီကော်မရှင်အနေနဲ့တကယ်ပဲလုတ်ပိုင်ခွင့်ရှိသလားဆိုတာပါ။နောက်ဒုတိယမေးခွန်းကတော့ကော်မရှင်ကတွေ့ခဲ့သူတွေဟာအမှန်တကယ်ဘာတွေဖြစ်ခဲ့တယ်လဲဆိုတာအပြစ်အဆုံအချက်လက်တွေကိုသူတို့ကိုပြောပြဖို့တက်တောင့်တက်တာဖြစ်ခဲ့သလားမဖြစ်ခဲ့ဘူးလားဆိုတာပါ။နောက်ဆုံးအဓိကမေးခွန်းကတော့အစင်ခန်းစားမှာပါတဲ့အထောက်အထားအချက်လက်တွေကိုအစိုးရကဘာဆက်လုပ်မလဲဆိုတာပါ။ကြီးမားလာတဲ့လူခွင့်ရချိုးဖောက်မှုတွေမကျူးလွန်ခဲ့ပါဘူးလို့အရင်တုန်းကစစ်တပ်ကညှင်းဆို့ထားပြီးအခုတော့စစ်ရာဇဝတ်မှုကျူးလွန်မှုတွေရှိခဲ့တယ်ဆိုတာဖြစ်နေပါတယ်။ဒါဆိုရင်ဒီဆင်ခန်းစာရဲ့ရက်လက်အဖြစ်ခုံရုံးဖွဲ့စစ်ဆေးမလားပြစ်မှုကျူးလွန်မှုတွေမှာတာဝန်ရှိသူတွေကိုအရေးယူအပြစ်ပေးမှာလား
။တမတ်ကြီးဦးဟောက်တူဆွမ်းကလည်းသူ့အမြင်ကိုအခုလိုပြောပါတယ်။
ကျွန်တော်မြင်တာကလောလောဆယ်ကအခုကျွန်တော်23ရက်နေ့မှာ professional measure အတွက်ပေါ့နော်စဉ်ချက်ချက်မအောင်ဆိုတော့သူတို့အနေနဲ့ကတော့ရင်ပထမတက်တော့ကနှစ်ဖက်လျှောက်တဲ့ချက်ပုံမူတည်ပြီးတော့ဒီပေါ်စီမံချက်အမိန့်ထုတ်ပြန်ဖို့တင့်မတင့်ဆိုတာပဲအခုလောလောဆယ်ကချမှတ်မယ်လို့ကျွန်တော်အဲ့လိုနားလည်ထားတယ်လေဆိုတော့လောလောဆယ် impact ကတော့တရားသူကြီးတွေရဲ့အဆုံးချက်ထက်မှာတော့အခုဒီ ICU ရဲ့တွေးရှိချက်ကတော့လောလောဆယ်တော့ကျွန်တော်မြင်တာပေါ့နော်ဒီပိုင်းကကျွန်တော်တော့မသိတော့လေကျွန်တော်မြင်နေရတဲ့လောက်ဟိုချက်ချင်းတရက်ကြီးတော့တရားမှုမရှိနိုင်လို့ထင်တယ်အဲသို့တော်လည်းပဲရခိုင်ပြည်နယ်မြောက်ပိုင်းရေကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီမျိုးသုံးတပ်ဆက်မှုမရှိပါဘူးလို့ကျွန်တော်ဘက်ကယက်တည်တဲ့အပေါ်မှာတော့ခိုင်မာတဲ့ဟလာဟိုထောက်ထားအသစ်တွေဖြစ်လာမယ်နောက်တရားရုံးရဆက်လက်ပြီးတော့ဒီကိစ္စကိုရှိလားမရှိလားဆိုတဲ့ကိစ္စအမှုစစ်စစ်ကိုတကယ်တမ်းရှောက်လဲတာသူကြီးလည်းအစင်ရောက်လာရင်တော့ဒါအများစွာအထောက်အကူပြုမယ်လို့ကျွန်တော်အဲ့လိုပဲပြောချင်ပ
ါဒါပေမဲ့လည်း2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေအရစစ်တပ်ရဲ့ပြစ်မှုကျူးလွန်မှုတွေကိုအယက်သားအစိုးရဘက်ကတရားစီရင်ပိုင်ခွင့်မရှိတာကြောင့်စစ်တပ်ရဲ့သဘောထားပေါ်မှာပဲမူတည်နေမှာဖြစ်တယ်လို့ Christina Fink ကထောက်ပြပါတယ်ရှင်အင်္ဂါနေ့နေ့နဲ့ခင်ပြွေးမြန်မာပိုင်းစီစဉ်တွေကိုဝါရှင်တန်ဒီစီကနေဆက်လက်တင်ဆက်နေပါတယ်။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့နားမှာရှိတဲ့ဒီမြန်မာအလုတ်သမားယာနဲ့ချီလုတ်သားပေါင်း800ကျော်အလုတ်လုပ်နေတဲ့ပကံလုံးစက်ရုံမှာမနေ့တနင်္လာနေ့ကအလုတ်သမားယာနဲ့ချီပြီးတော့ဒီတက်မှတ်ထားတဲ့လုတ်အားကမပေးဘဲခိုင်းစင်နေတာနဲ့ပတ်သက်ပြီးဆန္ဒပြခဲ့ကြပါတယ်။ဒါနဲ့ပတ်သက်လို့ VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မဲပရက်ကွက်မှာရှိတဲ့ပကံလုံးစက်ရုံကအလုတ်သမားတွေဟာထိုင်းဥပဒေမှာပြဋ္ဌာန်းထားတဲ့တနေ့လုံအားက315ဘတ်ကိုမရဘဲဘန်းငွေ180ပဲရနေတာကြောင့်စက်ရုံမှာအလုတ်သမား600လောက်ဆန္ဒပြခဲ့ကြပြီးအလုတ်သမား100လောက်ကတော့ထိုင်းမြန်မာနယ်စပ်ချစ်ကြည်တရားအကြီးကအလုတ်သမားဌာနတစ်ခုရှိမှဆန္ဒထုတ်ဖော်ခဲ့ကြတာဖြစ်ပါတယ်။နေ့လယ်ပိုင်းမှာတော့စက်ရုံဘက်ကတာဝန်ရှိသူတွေလာရောက်ပြီးမဲဆောက်မှာရှိတဲ့ထိုင်းလူစာဝါဒီကံလို့ခေါ်တဲ့အလုတ်သမားအခွင့်အရေးကာကွယ်ရေးရုံးမှာပဲထိုင်းဥပဒေအတိုင်းလုံအားကလစာပေးပါမယ်ဆိုတာကိုကတိပြုခဲ့တယ်ဆိုပြီးဆန္ဒထုတ်ဖော်ခဲ့တဲ့အလုတ်သမားတူကပြောပြပါတယ်
ကျွန်တော်တို့ဒီနေ့ကနဖူးကနေပြီးတော့အလုတ်သမားဌာနတစ်ခုစီမှာကျွန်တော်တို့သွားပြီးဆန္ဒထုတ်ဖော်ထုတ်ပေးခဲ့တယ်ဆက်ရုံမှာ600လောက်ကျန်တယ်ပြီးတော့နောက်ဆုံးစာဝါဒီကံရုံးမှာဆက်ဆံရလူကြီးတွေရှိမှာအလုတ်ရုံဘက်ကနေပြီးတော့315ဘက်ပေးမယ်လို့ကျွန်တော်တို့ဝန်ခံကတိပြုခဲ့တဲ့အတွက်ကျွန်တော်တို့မနေ့ကဆိုလို့ရှိရင်အလုတ်ပြန်ဝင်ရမှာလို့တို့သူတို့ပြောထားတယ်
မဲဆောက်မြို့ဟာထိုင်းမြန်မာနယ်စပ်မြို့ဖြစ်တာကြောင့်မြန်မာနိုင်ငံသားတရားဝင်အလုတ်သမားတွေကတရားမဝင်အလုတ်သမားတွေပါအများအပြားအလုတ်လုပ်ကိုင်နေကြတာပါမဲဆောက်မြို့ကစက်ရုံအတော်များများဟာထိုင်းဥပဒေပါလုတ်အားကားတွေမပေးကြပါဘူးမကြသေးခင်ရက်ပိုင်းကပဲမြန်မာ600လောက်အလုတ်လုပ်ကိုင်နေတဲ့အထည်ချုပ်စက်ရုံတစ်ခုကလုတ်သားတွေဟာလည်းဥပဒေပါလုတ်အားကားကိုအခုမှရရှိတာကြောင့်နောက်ကျောင်းပြန်နှစ်နာကြီးရရှိဖို့အတွက်ပါတောင်းဆိုခဲ့ကြပါတယ်ဒီကိစ္စနဲ့ပတ်သက်လို့မြန်မာအလုတ်သမားတန်ရာရှိမှညှိနှိုင်းဆွေးနွေးပေးနေစေဖြစ်ပါတယ်အလုတ်သမားတွေဟာဆယ်စုနှစ်တခုကျော်တဲ့အထိထိုင်းဥပဒေပါလုတ်အားကားတွေမရပဲအလုတ်လုပ်နေရကြောင်း AAC အလုတ်သမားကူညီရေးအဖွဲ့ကတာဝန်ခံကိုရဲမင်းကလည်းအခုလိုပြောပြပါတယ်
အဓိကတော့မှသူတို့ကမဲဆောက်မှာသတ်မှတ်ထားတဲ့အလုပ်အားက35ဘတ်မရဘဲနဲ့သူတို့နှစ်ရှည်လာမြန်နှစ်နဲ့ချီပြီးတော့ဒီအလုပ်အားကခေါင်းပုံဖြတ်နှိမ်ခိုင်းတာကိုမကျင်တဲ့အတွက်သူတို့ဆန္ဒထုတ်ပေါ်ကြတာသူတို့မားတွေကတော့မှသူကဒီလုံခဲ့တဲ့နှစ်တွေကလေးပါနော်တချို့ဆို9နှစ်6နှစ်သမားတွေပါတယ်အဲ့လုံခဲ့တဲ့နှစ်တွေကလေးဝန်ကြီးသားတွေမှ130နဲ့ကြာလုံးလုံးခဲ့ရတယ်နောက်ပိုင်းဒီ180ဖြစ်လာတယ်အဲ့ဒီ180နဲ့ဟိုတချို့လင်းငါ6နှစ်ရှိပြီပေါ့နော်အစပိုင်းတော့ဆို130နဲ့လုံးခဲ့ရတဲ့လုံသမားတွေလည်းပါတယ်
မြန်မာတန်ရုံအလုသမားတန်ရာရှိကကိုစလေလွတ်ပြီးအလုသမားတွေရဲ့ပြဿနာတွေကိုဖြေရှင်းပေးခဲ့တယ်လို့လည်းကိုရဲမင်းကဆိုပါတယ်မဲဆောက်မြို့နယ်စီးပွားရေးဆောင်အတွင်းမှာတရားဝင်မှတ်ပုံတင်ထားတဲ့စက်ရုံပေါင်း445ရုံရှိပြီး40ရာခိုင်နှုန်းကအထည်ချုပ်စက်ရုံတွေဖြစ်ပါတယ်တရားဝင်စရင်အရာဆိုရင်အထည်ချုပ်လုံသမားပေါင်း4000ခွဲလောက်လုံလုံကန်နေကြပါတယ်ဒါပေမဲ့ဥပဒေပါလုံအားကကိုစက်ရုံအများစုကမပေးတာရယ်အလုသမားတွေကိုယ်တိုင်ကတရားဝင်အထောက်အထားတွေမရှိတာတွေကြောင့်ဒီပြဿနာတွေဟာမကြာခဏကြုံနေကြရတာပါထိုင်းနိုင်ငံထဲမှာတရားဝင်ကတရားမဝင်ပါစုစုပေါင်းမှာအလုသမား3သန်းထက်မနည်းအလုလုကင်နေကြပါတယ်ရှင
်ထိုင်းချေဆိုင် VOE မြန်မာပိုင်းသတင်းတောက်မအေးမှာပါရှင်မကြာခင်မှာတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေအပြင်စီးပွားရေးကဏ္ဍမြန်မာတခွင်တက်တန်ရောင်သတင်းလွှာနောက်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်တွေကိုနှာစင်ရဖို့ရှိပါတယ်ရှင်။တရုတ်နိုင်ငံမှာလက်ရှိကူးစက်ပြန့်နှံ့နေတဲ့ virus ပိုးကြောင့်သေဆုံးသူ3ဦးရှိသွားပြီးယောဂါပိုးကူးစက်နေသူအရေအတွက်ဟာလည်း200ကျော်ရှိသွားပြီဖြစ်ပါတယ်။ဒီယောဂါပိုးကိုထိန်းချုပ်နိုင်ရေးအတွက်အစွမ်းကုန်ကူညီဆောင်ရွက်ကြဖို့တရုတ်သမ္မတရှီဂျင်းဖင်ကအမိန့်ထုတ်ပြန်လိုက်ပြီးဒီယောဂါပိုးကူးစက်ပြန့်နှံ့နေတဲ့နိုင်ငံတွေနဲ့အနီးကပ်ပူးပေါင်းဆောင်ရွက်မှုတွေပြုလုပ်နေကြောင်းတရုတ်နိုင်ငံသားရေးဌာနကလည်းပြောပါရယ် AP သတင်းဆောင်မကိုအခြေခံပြီးကိုဇော်ဝင်းလိုင်ကစူးစီးတင်ပြထားပါရယ်ရှင
်တရုတ်နိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ကိုရိုနာဗိုင်းရပ်စ်အသစ်အဆန်းကူးစက်ပြန့်နှံ့နေတာကိုအများဆုံးထိန်းချုပ်ရေးဆောင်ရွက်ကြဖို့အများပြည်သူရဲ့ဘေးကင်းလုံခြုံမှုအတွက်ကူးစက်ပေးဆောင်ရွက်ကြဖို့လည်းသမ္မတရှီကအမိန့်ထုတ်ပါရယ်ဒီ virus ပိုးမြို့တော်ဘေကျင်းမှာပထမဆုံးကြေတွေ့ရှိတာအပါအဝင်နိုင်ငံတဝန်တင်းလာနေမှာကျေပြန့်စွာကူးစက်ပြန့်နှံ့နေကြောင်းအစိုးရတာဝန်ရှိသူတွေကပြောကြားတဲ့အချိန်မှာပဲသမရရှိရဲ့အမိန့်ထွက်လာတာပါဒီရောဂါကူးစက်ပြန့်နှံ့မှုဟာတရုတ်နိုင်ငံမှာလူတွေမိသားလင်းမြန်တို့နဲ့ခီးသွားလာမှုအများဆုံးအချိန်ဖြစ်တဲ့နှစ်တစ်ခုအခါသမယနဲ့လည်းတိုက်ဆိုင်နေပါတယ်တင်းလာနေညနေပိုင်းအထိရောဂါပိုးကူးစက်သူစုစုပေါင်း224ဦးအထိရှိသွားပြီဖြစ်ပါတယ်အဲ့ဒီထဲက118ဦးကိုအတီးပြုတ်ပြီးဖြစ်ပြီးကြံ9ဦးကတော့တန်တရားဖြစ်ဖွယ်အဆင့်မှာရှိနေတယ်လို့ဆိုပါတယ်။ပြီးခဲ့တဲ့သတင်းပတ်ကုန်ပိုင်းမှာတဦးထပ်မံသေဆုံးသွားတာကြောင့်ဒီကူးစက်ဗိုင်းရပ်စ်ကြောင့်သေဆုံးသူ3ဦးရှိသွားပါပြီ။မြို့တော်ဗေကျင်းမှာယောဂပိုးကူးစက်နေသူ2ဦးနဲ့တောင်ပိုင်းရှန်ဆန်းဒေသက2ဦးတို့ကိုလည်းတွေ့ရှိခဲ့တယ်လို့ဆိုပါတယ်။တရုတ်ပြည်ကိုမကြသေးခင်ကသွားခဲ့တဲ့ထိုင်းနိုင်ငံသား2ဦးနဲ့ဂျပန်နိုင်ငံသား2ဦး၊တောင်ကိုရီးယားနိုင်ငံသား2ဦး၊စုစုပေါင်း4ဦးဒီယောဂါပိုးကူးစက်နေတာကိုတွေ့ရကြောင်းသက်ဆိုင်ရာအာဏာပိုင်တွေကအတိအပြုပြောကြားနေတဲ့အနီးကပ်ဆက်သွယ်ဆောင်ရွက်နေကြောင်းတရုတ်နိုင်ငံသားရေးဌာနပြောခွင့်ရခေါင်ဆောင်ကတင်းလာနေမှာပြောပါတယ
်在接到有关国家相关病例的通报后中方高度重视
တခြားနိုင်ငံတွေမှာဒီ virus ပိုးကူးစက်ဖြစ်ပေါ်နေတဲ့ဆိုတဲ့သတင်းတွေထွက်နေတဲ့အပေါ်တရုတ်အစိုးရကအလေးထားဆောင်ရွက်နေရတယ်ယောဂါပိုးကူးစက်နေတဲ့ဆိုတဲ့နိုင်ငံအားလုံးနဲ့ဆက်သွယ်ရေးလမ်းကြောင်းတွေအားလုံးဖွင့်ထားသလိုပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လှုပ်ဆောင်နေပြီးတော့အခြေအနေတွေထိန်းချုပ်နိုင်အောင်အစွမ်းကုန်ကြိုးစားနေပါတယ
်။လက်ရှိအချိန်ထိတော့ဂျပန်၊ထိုင်းနဲ့တောင်ကိုရီးယားနိုင်ငံတွေမှာဒီယောဂါပိုးကူးစက်ပြန့်နှံ့နေတယ်ဆိုတာကိုသူသိရှိထားရကြောင်းလဲခေါင်ဆောင်ကပြောပါတယ
်။据我们向有关部门了解目前日本泰国韩国
သဆိုင်ရာဌာနရေးစီကကျွန်တော်တို့သိရသလောက်ကတော့ဂျပန်ထိုင်းနဲ့တောင်ကိုရီးယားနိုင်ငံတွေကသူတို့နိုင်ငံသားတွေဒီကိုရိုနာဗိုင်းရပ်စ်ယောဂါပိုးကူးစက်နေရဆိုတာအကြောင်းကြားတယ်လို့ဆိုပါတယ်လက်ရှိအချိန်မှာတော့ဒီကူးစက်ယောဂါမပြန့်ပွားအောင်အဲ့ဒီသုံးနိုင်ငံနဲ့တရုတ်ဆွေကအနီးကပ်ပူးပေါင်းဆောင်ရွက်ပြီးတော့ယောဂါအမြန်ဆုံးပြောင်းနိုင်အောင်ကုသရေးနဲ့ကြိုတင်ကာကွယ်ရေးတွေလှုပ်ဆောင်နေပါတယ်ဒီယောဂါပိုးမပြန့်နှံ့အောင်ဝူဟန်ဒေသအစိုးရကဒေသရင်းကနေတခြားနေရာတွေကိုခီးသွားကြမဲ့သူတွေရဲ့ကျန်းမာရေးအခြေအနေကိုအနီးကပ်စောင့်ကြည့်နေပါတယ်လို့ကျွန်တော်ပြောနိုင်ပါတယ
်ကိုရိုနာဗိုင်းရပ်စ်ယောဂါပိုးအမျိုးအစားထဲမှာတာမန်အေးမိတာကနေSARS လိုကူးစက်များပြင်းထန်တဲ့အဆုတ်ယောဂါအထိဖြစ်နိုင်ပါတယ်။တရုတ်နိုင်ငံတောင်ပိုင်းမှာ2002ခုနှစ်ကဖြစ်ပေါ်ခဲ့တဲ့ SARS ကူးစက်ယောဂါဟာနိုင်ငံပေါင်းတစ်ဒါဇင်ကျော်ကိုကူးစက်ခဲ့ပြီးအနည်းဆုံးလူပေါင်း800လောက်သေဆုံးခဲ့တာပါ။တရုတ်အစိုးရကအစောပိုင်းမှာအဲ့ဒီယောဂါရဲ့ဆိုးဝါးမှုကိုဖုံးကွယ်ထားဖို့ကြိုးစားခဲ့ပေမဲ့အစ်မင့်ဆရာဝန်တွေကဖွင့်ချလိုက်တဲ့အတွက်နောက်ပိုင်းမှာအဲ့ဒီဖုံးကွယ်ထားမှုတွေပေါ်သွားခဲ့ပါတယ်။အခုတွေ့ရှိတဲ့ကူးစက်ယောဂါဟာအရင်ကတွေ့ခဲ့တဲ့ SARS လိုပြင်းထန်တဲ့ယောဂါနဲ့မတူကြောင်းတရုတ်သိပ္ပံပညာရှင်တွေကအခုလအစောပိုင်းမှာပြောထားပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ယောဂါရဲ့အစောပိုင်းလက္ခဏာတွေကတော့ဖျားတာ ချောင်းဆိုးတာရင်ကျက်တာနဲ့အသက်ရှူကျက်တာတွေပါဝင်ပါတယ်ခင်ဗျာ
ကိုစောဝင်းလိုက်ပါရှင်အခုတော့ကမ္ဘာသတင်းတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအားပေါ်မပြတ်မတ်ဤတန်စင်ကကောက်နှုတ်တင်ပြမှာပါအ
မေရိကန်အနေနဲ့မြန်မာကိုတရုတ်လက်ထဲထည့်လိုက်ရပြီလားဆိုရဲကောင်းစင်နဲ့ Hunter Marston ရေးသားထားတဲ့ဆောင်းပါးကို The Diplomat.com မှာဖတ်ရပါတယ်တရုတ်သမ္မတရှီကျင်းပင်ရဲ့မြန်မာနိုင်ငံခီးစဉ်ကြောင့်တရုတ်မြန်မာဆက်ဆံရေးပူပြီးတော့ခိုင်မာသွားတယ်ဆိုပေမဲ့နောက်နိုင်ငံတွေနဲ့မြန်မာဆက်ဆံရေးကောင်းမှုဖို့အကျိုးပန်းနိုင်တယ်လို့ဆိုပါတယ်တရုတ်မြန်မာတန်တမန်ဆက်ဆံရေး290ပြည့်ချိန်နဲ့လဲတိုက်ဆိုင်နေတဲ့တရုတ်သမ္မတရှီရဲ့မြန်မာခီးစဉ်အတွင်းမှာရခိုင်ပြည်ထနာကြောင့်အနောက်နိုင်ငံတွေနဲ့ဝေးကွာနေတဲ့မြန်မာနိုင်ငံနဲ့တရုတ်နိုင်ငံကြားဖွံ့ဖြိုးတိုးတက်ရေးကုန်သွယ်ရေးထုတ်ကုန်နဲ့အထူးစီးပွားရေးဆိုကိစ္စတွေအပါအဝင်သဘောတူညီမှုစုစုပေါင်း33ခုမှာလက်မှတ်ရေးထိုးနိုင်လိုက်တာကိုထောက်ပြထားပါတယ်။ကြောက်ဖြူထူးစီးပွားရေးဆောင်တဲ့ရင်းနှီးစိတ်ကန်းစီမံကိန်းကိုအဓိကဆွေးနွေးခြင်းနဲ့အတွက်သမရရှိမြန်မာနိုင်ငံကိုလာရောက်တာဖြစ်ပါတယ်။တရုတ်အတွက်ပထဝီနေထားအရာအရေးပါတဲ့မြန်မာနိုင်ငံမှာအရေးပါတဲ့စိတ်ကန်းတွေမြေထားလမ်းတွေနဲ့ဓာတ်ငွေပိုင်လိုင်းစီမံကိန်းတွေဖြစ်တဲ့မူဆယ်မန္တလေးမြေထားနဲ့တရုတ်မြန်မာစီးပွားရေးစင်ကြံ CMEC တရုတ်ကမ္ဘာလမ်းစီမံကိန်း BRI နဲ့နယူးယန်ကုန်စီးတီးစီမံကိန်းစရည်နဲ့ပတ်သက်ပြီးတော့လည်းသဘောတူညီမှုတွေရသွားတာဖြစ်ပါတယ်။နှင်းကွင်းနေတဲ့မြန်မာနိုင်ငံစီးပွားရေးတိုးတက်ဖို့နဲ့အခြေခံရန်လျားပိုင်းဖွံ့ဖြိုးမှုတွေလှုပ်ဆောင်နိုင်ဖို့အတွက်မြန်မာကတရုတ်ရဲ့စီမံကိန်းတွေကိုလှူလာနေတာကိုထောက်ပြထားပါတယ်။ခြုံပြောရရင်ရှီရဲခီးစင်မှာတရုတ်မြန်မာဆက်ဆံရေးကအင်မတန်ကောင်းတဲ့ရလဒ်တွေထွက်ပေါ်နေတာလို့ဆိုပါတယ်။နောက်နိုင်ငံတွေနဲ့မြန်မာနိုင်ငံကြားဆက်ဆံရေးကတော့အနိုင်ဆုံးချင်တွေကိုရောက်နေတာကြောင့်အနောက်နိုင်ငံတွေကရောမြန်မာနဲ့ဆက်ဆံရေးမှာတရုတ်နဲ့လောက်ကောင်းအောင်လို့ဘာတွေလုပ်နိုင်မလဲလို့ဆောင်းပါးရှင်ကမေးခွန်းထုတ်ပါတယ်။အမေရိကန်တန်ယုံ American Center လို့နေရာတွေမှာယဉ်ကျေးမှုနဲ့ပညာရေးဆောင်ရွက်အဖြစ်တည်ရှိနေတာကဒီမိုကရေစီနဲ့ American ပြည်အောင်စုရဲ့စံတန်မိုးရဲ့အကြောင်းဆွေးနွေးမြင့်တင်ပေးရရောက်တာကိုထောက်ပြထားပါတယ်။လူခွေချိုးပေါက်နေရာတွေနဲ့ပတ်သက်ပြီးတော့အမေရိကန်ကမြန်မာပေါ်မှာဝေဖန်နေတယ်ဆိုပေမဲ့လည်းမြန်မာနဲ့ဆက်ဆံရေးကောင်းမွန်အောင်လို့ဆက်လက်လှုပ်ဆောင်ပြီးတော့မြန်မာအစိုးရတဲ့လက်ထက်ပြောင်းလဲမှုတွေကိုစိတ်ရှိရှိနဲ့စောင့်ပေးဖို့ဆောင်းပါးရှင်ကအကြံပြုထားပါတယ်ရှင်။နိုင်ငံတကာဝေဖန်မှုတွေကိုတရုတ်နဲ့မြန်မာပူးပေါင်းပြီးတော့ရင်ဆိုင်နိုင်တဲ့ဆွေရကောင်းစင်နဲ့လော်ရာကျိုးရေးသားထားတဲ့ဆောင်းပါးကို scmp.com မှာဖတ်ရပါမယ်။မြန်မာနိုင်ငံဟာရိုဟင်ဂျာပြည်ထနာတရုတ်နိုင်ငံရှင်ချမ်းပြည်နယ်မှာဝေကံမွတ်စလင်တွေကိုဖိနှိပ်နေတဲ့ဆွေဆွဆွဲချက်စတဲ့လူခွေချိုးဖောက်နေတဲ့ဆွေဆွဆွဲခံနေရတဲ့နှစ်နိုင်ငံအပြန်အလှန်ပတ်မိုးကူညီနိုင်မယ်လို့ဆိုပါတယ်။ရိုဟင်ဂျာမွတ်စလင်ပေါ်မှာလူမျိုးတို့တပ်ဖြတ်မှုကျူးလွန်နေတဲ့ဆွေဆွဆွဲချက်နဲ့ပြည်ပဆိုင်ရာရာဇဝတ်ခုံရုံးကမြန်မာကိုဆွဆွဲလာတဲ့အခါမှာတရုတ်ကမြန်မာကိုကာကွယ်ပေးမှာဖြစ်တယ်လို့တောင်တရုတ်ပင်လယ်နဲ့ဝေကံမွတ်စလင်တွေကိုရှင်ချမ်းပြည်နယ်ကစခန်းကြီးမှာထိန်းသိမ်းထားတဲ့ပတ်သက်ပြီးတော့တရုတ်ကိုမြန်မာကလည်းအကာအကွယ်ပေးဖို့တရုတ်ကမျှော်လင့်ထားတယ်လို့ဆိုပါတယ်။တရုတ်မြန်မာနိုင်ငံကြားစီးပွားရေးထုတ်ကုန်တွေအပါအဝင်နှစ်နိုင်ငံကုန်သွယ်ရေးတိုးမြင့်မှုလိုလာတဲ့အကြောင်းတရုတ်နိုင်ငံကြားရေးဝန်ကြီးဝမ်ယီကိုကူကဖော်ပြထားပါတယ်။မြန်မာစုရနဲ့တိုင်းဒေသနဲ့ကိုင်တွေကြားငင်းကြဲရဲရရေးဆွေးနွေးမှုတွေမှာတရုတ်ကပို့ပြီးတော့ပါဝင်ကူညီမှာဖြစ်တဲ့အကြောင်းနဲ့တရုတ်မြန်ဆက်မှာသဘုံတွေကိုလက်နက်တွေခိုးသွင်းနေရတွေကိုတရုတ်စုရကတားဆီးပေးမယ်အကြောင်းတရုတ်သမ္မတရှီကတက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်အောင်လှိုင်ကိုကတိပေးပြီးတော့ပြောဆိုခဲ့တဲ့အကြောင်းမြန်မာတိုင်းသတင်းစာကိုကူကဖော်ပြထားပါတယ်။တရုတ်လိုပဲအမေရိကန်၊အိန္ဒိယနဲ့ဂျပန်တို့ကလည်းမြန်မာပေါ်မှာဩဇာလွှတ်နိုင်ဖို့ကြိုးပမ်းနေကြတာကိုထောက်ပြထားတာကိုဖတ်ရပါရရှင
်။မဲဤတန်စင်ပါရှင်အခုနားဆင်ကြရတဲ့ကမ္ဘာသတင်းတွေမှာရေးသားဖော်ပြနေကြတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအားပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တောက်ကြနေ့ညနေခင်းအစီအစဉ်မှာလည်းအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါရရှင်။အင်္ဂါနေ့နေ့နဲ့ခင်း VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။မကြခင်ဒုတိယပိုင်းနိုင်ယူဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နှာစင်ရဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါမြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA မြန်မာပိုင်းရဲ့အင်္ဂါနေ့နက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညလိုင်းလက်မီတာ190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်ပါတယ်အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
ရိုးရိုးလာလေတာလည်းရှိရခုနာမည်ကြီးနေတဲ့ဇီရိုပတ်သက်တိုးဆိုပြီးပုံစံနဲ့လာလေတာလည်းရှိတာပေါ့အဲ့ခင်ကြရင်တော့လေ
ဒါကတော့တရုတ်မြန်မာခီးသွားအကြောင်းနဲ့ပတ်သက်ပြီးတင်ပြတဲ့စီးပွားရေးကဏ္ဍကိုထုတ်လွှင့်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်တခါမြန်မာမြင့်မခမီဒီယာကတင်ဆက်နေတဲ့မြန်မာတခွင်အစီအစဉ်တက်တက်ရောင်သတင်းလွှာနနေ့ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ဖို့ရှိပါတယ်ရှင်အခုတော့မြန်မာတခွင်အစီအစဉ်ကိုအရင်ဆုံးတင်ဆက်ချင်ပါတယ်မြန်မာနိုင်ငံမှာစီရေးပဋိပက္ခတွေကြောင့်ကလေးငယ်တွေအပါအဝင်တိုင်းသားပြည်သူတွေထိခိုက်နစ်နာရတဲ့ကိစ္စကိုဘယ်လိုကင်တွယ်ဖြေရှင်းနိုင်ပါသလဲမြင့်မခမီဒီယာကကိုမွေးကျူကတင်ဆက်ထားပါတယ်ရှင်
တမလုံနဲ့ NCA လက်မှတ်ရေးတို့ရဲ့တိုင်းသားလက်နက်ကိုင်အဖွဲ့ကောင်းပေါင်းများ၏ NCA ကောင်တွယ်ပုံမှုဆိုင်ရာညီနိုင်စီဝေး GNCM ဒေါ်အောင်ဆန်းစုကြည်ကလက်နက်ကိုင်ပဋိပက္ခရေးဆိုးကျိုးတွေကြောင့်တိုင်းသားပြည်သူများအပြစ်မဲ့ကလေးငယ်များဒုက္ခသင်ရလေခဲ့ရကြောင်းထည့်သွင်းပြောကြားခဲ့ပါတယ်။အခုလိုထည့်သွင်းပြောကြားခဲ့တဲ့အတွက်ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့နယ်အတွင်းမှနေထိုင်နေကြတဲ့ပြည်သူများကလည်း2018နဲ့2019ခုနှစ်အတွင်းဖြစ်ပွားခဲ့ကြတဲ့လက်နက်ကိုင်တိုက်ပွဲတွေကြောင့်တိစုံခဲ့ရသူတွေဥယျာဉ်ဆုံးခွာပြေးခဲ့ရပြီးစီဝိုင်းထိခိုက်သူတွေအလုံးမင်းများပြလာခဲ့တဲ့အတွက်တိုက်ပွဲတွေကိုရပ်တန့်စေခြင်းဖြစ်တယ်လို့ဆိုကြပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းလာရှုမြို့နယ်လွယ်ကျေဒေသကဒေသခံတဦးဖြစ်တဲ့ဦးမင်းသိန်းကတော့ခုလိုပြောပါတယ်
။နဲ့ကျွန်တော်ပြောချင်တာကတော့တစ်ဖက်နဲ့တစ်ဖက်နဲ့နိနာချင်တာလဲနိနာခိုင်းချင်တယ်လဲမဟုတ်ဘူးပေါ့နော်။ဘာကြောင့်မလို့ဆိုတစ်ဖက်နဲ့တစ်ဖက်ပြပြလေးလဲကျွန်တော်တို့သဘောတူညီချက်ဖြစ်စေချင်တာပေါ့နော်။ဘာကြောင့်မလို့လဲဒီနယ်နဲ့ကိုင်းအဖွဲ့အကြကြောင့်မလို့ဒီကျွန်တော်တို့တိုင်းသူပြည်သူလူထုတွေပေါ့နော်သူတို့ရဲ့ဂျာအဟန္တာကာလမှာကျွန်တော်တို့လည်းဒီနိနာဆုံရှုံတာလည်းများတယ်ပေါ့နော်အမြင်မတိတဲ့လူတွေလည်းဒီဟိုလူတက်မှုတို့ဘာတွေဖြစ်လာတယ်လဲဆိုတော့ကျွန်တော်တို့ဒီဟာတွေစိုးရင်စိတ်ရှိတာပေါ့နော်တစ်ဖက်နဲ့တစ်ဖက်ဒီလိုမဖြစ်စေအောင်ဆိုပြီးငင်းချရေးစစ်မှန်တဲ့ငင်းချရေးနိလန့်ကိုချွန်လန့်စေချင်တာပေါ့ကျွန်တော
်အစိုးရအနေနဲ့ NCA လက်မှတ်မထိုးနိုင်သေးတဲ့အဖွဲ့တွေကိုငင်းချရေးလုပ်ငန်းစုတွေပါဝင်လာနိုင်ရေးအစိုးရအနေနဲ့ဖိတ်ကွပ်ကမ်းလှမ်းထားတယ်လို့သိရပါတယ်။လက်ရှိမှာတော့အစိုးရအနေနဲ့ဝအဖွဲ့ UWSA မိုင်းလာအဖွဲ့ NDAA ရှမ်းဖွဲ့ SSPP ကရင်ပြည်အဖွဲ့ DNPP ကချင်ဖွဲ့ KIA တောင်ဖွဲ့ DNLA ကိုကန့်အဖွဲ့ MNDAA နဲ့ရခိုင်ဖွဲ့ AA စတဲ့တိုင်းသားလက်နက်ကိုင်ရှုပ်ဖွဲ့ NCA မှာပါဝင်လာနိုင်ရေးကြိုးပမ်းနေတယ်လို့ဆိုပါတယ်။ဒါအပြင်တိုင်းငံလုံးအဖြစ်ခဲ့ရစေးလုပ်ငန်းစဉ်နဲ့ပတ်သက်လို့နံပါတ်2မြို့နယ်စစ်ပေးဆောင်ပြည်သူများထောက်ပံ့ရေးကော်မတီဒူဝဂထဦးဆိုင်ပါညာကသူ့ရဲ့အမြင်ကိုအခုလိုဝေဖန်ကြံပြပါသေးတယ်
။သူတို့အထက်ကတော့ပို့ပြီးတော့တာဝန်ရှိတာပေါ့နော်။ဒီကိစ္စဒါအထက်ကလည်းသူတို့အမိန်ပေးလို့တာဒါဒီလိုဖြစ်တာလေ။ဟိုအတိတ်ကတာဝန်ကတော့ဒီခေါင်းဆောင်တွေပဲ။လူငယ်ဆိုတာကတော့ဟိုဒီသူတို့အထက်ကအမိန်တိုင်းသူကလိုက်လို့ရလား။သူတို့ခေါင်းဆောင်မှာတာဝန်ရှိဆုံးပဲလေ။တို့ကောင်းဆောင်ကဒီငင်းချမ်းရေကိုတကယ်လိုလားတယ်တကယ်လှုပ်မယ်ဆိုလို့ရှိရင်ဒါနှိမ့်ချင်းညချင်းကိုပြီးတယ်ဒါဟိုရက်ရှည်တော့ဆွဲကြမလို့မင်းနဲ့ငါနဲ့ဟိုအခုတို့ဒါဒီကခဏရပ်နားမယ်ကွာမတိုက်ရတော့ဘူးဆိုရင်တို့နှစ်ယောက်လက်ဆွဲနှုတ်ဆက်လိုက်တာနဲ့ကိုပြီးသွားပြီဟိုစာချုပ်စာသားနေဘာတွေလှုပ်နေကြတော့မလို့ပေါ့ပြောတာအဲတော့ဒီအများကြီးကိုလွယ်ကူတဲ့နည်းပေါ့တော့တို့မှာရှိတယ်ဒါဘာကြောင့်မလှုပ်ချင်တယ်လဲပေါ့မလို့ကျန်တဲ့အကြောင်းရင်းကလည်းတစ်ဖက်ဖက်ကတင်းမာနေလို့တစ်ဖက်ဖက်ကလည်းဟိုဒီဒီလွဲမားနေလို့ပေါ့နော်ဒါကြောင့်ဒီလိုဖြစ်နေတာအမားတော့တို့နှစ်ဖက်စလုံးကအမြင်မှန်ရပြီးတော့အမြင်စမှန်ဆိုတာကတကယ်ဖြစ်စဉ်အတိကျကိုတို့ရပြီးဆိုရင်ရှင်းရမယ့်ဥစ္စာပြဿနာကိုလောလောလေးနဲ့ရှင်းလို့ရတယ်ခေါင်းဆောင်တွေကလောလောလေးပါဒီကိစ္စတွေကမခဲရင်ပါဘူ
းတရားနယ်လေးအေးတက်မလို့ကရှမ်းပြည်နယ်ရခိုင်ပြည်နယ်စတဲ့ဒေသတွေမှာတိုက်ပွဲတွေဖြစ်ပေါ်နေတဲ့အတွက်အဆိုပါဒေသတွေမှာ ပြည်သူတွေကစစ်ပေးချောင်တွေဖြစ်လူဝဲချက်တွေနဲ့နေထိုင်နေရတယ်လို့ဒေသခံပြည်သူတွေကဆိုပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့နယ်တွင်မှဒီဇင်ဘာလနောက်ဆုံးပတ်အတွင်းတိုက်ပွဲတွေဖြစ်ပွားခဲ့တဲ့အတွက်စစ်ပေးချောင်ပြည်သူတွေတိုးလာပြီးလူဝဲချက်တွေလည်းရှိနေတယ်လို့ရက်ကွက်အုပ်ချုပ်ရေးမှူးဦးကြတော်ကအခုလိုပြောပါတယ်
။ဟုတ်ကဲ့ဒီမှာတော့ကလေးတွေများတော့အသက်ကြီးပိုင်းတွေများတော့ဒီနေရတာလည်းချင်းလူသားပြည့်ကျသွားလို့နည်းနည်းလေးဟိုတို့ကမနေ့ကဆိုတချို့တွေကဆောင်ပါတဲ့လူကပါလာလေ။အဲမပါလာတဲ့လူကလည်းမပါလာဘူးဖြစ်နေတာအဲကြောင့်ဒါတွေလည်းတို့ကအတွက်အခက်အခဲဖြစ်တယ်ပြီးရင်ဒီမှာစားစားတော့ဘောဟာလည်းအခက်အခဲနေနေဖြစ်တာဘောလူကများတော့အဲကြောင့်စားရတော့ရေးရဲအဲကျွန်တော်ရေဆွေလည်းနည်းနည်းအခက်အခဲဖြစ်ရလေတော့ဒီနာတဝက်တွေလည်းကျွန်တော်ကလေးငယ်တွေလူတအားများလို့အဲကြောင့်ဒီစားရတော့ရေးရဲကျွန်တော်ကဆောင်လေတို့အတွက်တော့လိုအပ်နေတာဘော
ဒါအပြင်နိုင်ငံဝန်ထမ်းတူကလည်းဒုက္ခသည်စခန်းတွေကိုအစိုးရနဲ့ပြည်သူတွေကလိုအပ်တာတွေကိုအတက်နိုင်ဆုံးဖြည့်ဆည်းပေးနေတဲ့အကြောင်းအခုလိုပြောပါရစေ
။လက်တလုံးအခြေအနေမှာဒီတိုက်ပွဲဆောင်ပြည်သူတွေအတွက်ကျွန်တော်တို့ဒီစောင်းတွေအနှွေးတွေတွေပေါ့နော်အနှွေးတွေတွေစောင်းတွေပေါ့ဒါလေးမျိုးတွေလည်းအလှူရှင်တွေကျွန်တော်တို့ထည့်ပေးလိုက်တဲ့ဟာလေးတွေထောက်ပံ့ခဲ့တာဖြစ်ပါတယ်ခင်ဗ
ျ။ဒုက္ခသည်စခန်းတွေကလိုအပ်ချက်တွေကိုအစိုးရနဲ့ပြည်သူတွေကဖြည့်ဆည်းပေးနေရပါမယ်။လိုအပ်ချက်တွေကတော့ရှိနေသေးဖြစ်ပါတယ်။ဒါအပြင်လက်ရှိအခြေအနေရရခိုင်ပြည်နယ်မှာလည်းအေအေနဲ့တပ်မတော်တွေကတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်တိုက်ပွဲတွေကြောင့်အရသာတိုက်ဆုံမှုများမကြာခဏဖြစ်ပေါ်နေတယ်လို့သိရပါတယ်။ဇန်နဝါရီလ10ရက်မှာကျင်းပခဲ့တဲ့ GICM အစည်းအဝေးမှာ27ရာစုပြည်လုံးကြီးလာကံကို2020ပြည်နှစ်ရဲ့ပထမအစ4လအတွင်းကျင်းပနိုင်ရေးအပအဝင်အချက်၈ချက်ကိုလည်းသဘောတူညီမှုရရှိခဲ့တယ်လို့သိရပါတယ်။ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပြည်လုံးစရုပ်ကအစည်းအဝေးကို2020ပြည်နှစ်နိစံပိုင်းရဲ့ပထမ4လတာကာလထဲမှာကျင်းပနိုင်ဖို့လေဆုံးဖြတ်ခဲ့ကြပါသေးတယ်။ကျွန်တော်မွှေကျူပါမြန်မာခါတရင်အေဂျင်စီကနေ VOA ကိုတရင်ပေးပို့လိုက်ပါတယ
်မြန်မာခါမီဒီယာကအပတ်စဉ်တင်ဆက်နေတဲ့မြန်မာတခွင်အစီအစဉ်ပါရှင်ဒီအစီအစဉ်ကိုလည်း VOA မြန်မာပိုင်းရုပ်တံရဲ့တနင်္ဂနွေနေ့အစီအစဉ်မှာအပတ်စဉ်ကြည့်ရှုနိုင်ကြပါတယ်အခုတော့စီးပွားရေးကဏ္ဍကိုနားဆင်ရမှာပါရခိုင်ပဋိပက္ခကြောင့်အနောက်နိုင်ငံတွေကခီးသွွားတွေအဝင်နည်းလာပေမဲ့မြန်မာနိုင်ငံခီးသွွားလုပ်ငန်းမှာတရုတ်ခီးသွွားတွေတိတိတသာတိုးလာနေပါတယ်ဒါပေမဲ့ zero budget လို့ခေါ်တဲ့ဈေးသက်သာတဲ့အစီအစဉ်နဲ့တရုတ်ခီးသွွားတွေကလည်းများလာတာကြောင့်အဲ့လမ်းညွှန်တွေခီးသွွားနဲ့ဆက်ဆက်တဲ့လုပ်ငန်းတွေရသင့်သလောက်အလုတ်အကင်အခွင့်လမ်းမရဘူးလို့လည်းဝေဖန်ကြပါတယ် zero budget တရုတ်ခီးသွွားအစီအစဉ်တွေကဘယ်သူတွေအကျိုးမြတ်ရစေပါသလဲဆိုတာကိုတော့တရုတ်ဘာသာအဲ့လမ်းညွှန်ဆိုင်းဆိုးဟန်နဲ့မတ်တင်ဂီထိုက်ဆွေးနွေးပြီးဒီသတင်းပတ်စီးပွားရေးကဏ္ဍမှာတင်ပြထားပါတယ်ရှင်
ဒီနေ့ကတော့တိုးတော့တိုးလာတာပေါ့နော်။အော်တစားကျော်နှစ်ဆလောက်တိုးတစားကျော်တော့တိုးလာတယ်ပြီးတော့ဆွေးနွေးရတာပေါ့
။တရုတ်တိုးတွေကကြတော့ဘယ်တွေအသွားများပါလဲရှင
်။အော်တော့စုံနေဗျ။ကျွန်တော်တို့ပကံကျင်းဦးလေမန္တလေးတော့နှစ်ချက်ခွဲရတယ်ဗျ။မန္တလေးကိုခြေပြုရင်မန္တလေးပကံပြင်းဦးလေနေပြီးတော့ရန်ကုန်ကိုခြေပြုရင်ရန်ကုန်ပဲကိုဝေဆောင်
။အဲ့တော့ group တိုးတွေလားတိုးတာ
။ဟုတ်ဘယ်တော့ groupသူတို့လေများတာပေါ့
ဘလို့ပုံစံမျိုးလာတာများပါတယ်လေရှင်သူတို့ကလေ
အမျိုးမျိုးရှိမှာပေါ့နော်သူတို့ကသူတို့ဒီရိုးရိုးလာနေတာလည်းရှိရအခုနာမည်ကြီးနေတဲ့ဇီရိုဘတ်ဂျက်တို့ဆိုပြီးပုံစံနဲ့လာနေတာလည်းရှိတာပေါ့အဲ့ခင်ညာရင်တော့လေဒီဒီကအဲ့လမ်းညွန်လေးကိုတုံးတာပေါ့နော်ဥပမာဇီရိုဘတ်ဂျက်တို့ဆိုရင်တော့သူကတော့တခြားပါလာစကားပြောအဲ့လမ်းညွန်လေးတော့တုံးရင်တုံးမှာပေါ့
ဆိုတော့နှစ်မျိုးတော့ရှိတာပေါ့နော်ဆရာ
โอเคပါသူတို့ကသူတို့တီးတန့်သူတို့အလေတက်တက်လာနေတာရှိမယ်နောက်တစ်ခုကြတော့ဒီကဈေးလျှော့ရောင်းထားတဲ့zero budget ဆိုတဲ့ပုံစံနဲ့လည်းရှိမယ်။လောလောဆယ်ဖြစ်နေတာတော့ဒီ zero တိုးတွေကြတော့သလိုအဲလန်းညွန်ထော်တာလေးနည်းနည်းနဲတာပေါ့နော
်။တရုတ်ဘာသာအဲလန်းညွန်ဒီအလုတ်အကင်ဟိုတိုးလာတာတိတိတသာတိုးလာတာမျိုးရှိပါသလားရှင်။
တိုးလာတယ်လားဆိုတော့လေခါတိုင်းနှစ်သက်ဆိုင်တော့ဒီတိုင်းပါပဲ။ဟုတ်ကဲ့။ဒါပေမဲ့ဝင်လာတာများနေတဲ့တော့ဒီနောက်ပိုင်းအစ်စ်ပြီးတဲ့အဲလန်းညွန်တွေလည်းအလုတ်ကင်တော့ရကြပါလေ။အပြင်မှာဖြစ်တင်တာတဲ့ဆိုင်တော့နည်းနေတယ်လို့တော့ခံစားရတာပေါ့နော
်
သူတို့ဝင်လာတဲ့နှုံးနဲ့ဆိုင်တော့အလောက်ကန်ခွလန်ဒီတဲ့ပုံရမှာ哦ဒီတဲ့ပုံမရဘူးလို့တော့သိရတာပေါ့
အဓိက
ဟုတ်တယ်ဆိုဝင်လာတာကခါတိုင်းနှစ်သက်သူကတစားကျော်လာလी
ဟုတ်ကဲ့
အပြင်မှာလုပ်ငန်းကဒီတစားကျော်လာတယ်လို့မထင်ရဘူးလीလောက်ကန်ခွလန
်ဘလို့ကြောင့်ပါလဲရှင်ဆရာ
သူတို့ကအများစုဝင်လာများတာက zero budget တို့လည်းဝင်လာများတယ်လीဒီလိုဘတ်ဂျက်တိုးတွေကဝင်လာများတော့အဲ့ဒီဒီလိုဘတ်ဂျက်တိုးတွေကသလိုကဒီဘယ်လိုပြောမလဲဒီလိုဘတ်ဂျက်တိုးဆိုတာကအဲ့ရတော့ပြောရတော့ရှည်သွားမှာဗျ
ဟုတ်ကဲ့ဆရာ zero budget တို့ကိုဆရာရှင်းပြပေးပါရှင
် zero budget တို့ပုံမှန်ဆိုတာကဒီလိုကဒီ zero ဆိုတာကဒီလိုပေါ့နော်အဲလာလဲတဲ့ဧည့်သည်လေးကိုဒီရောက်လာရင်၎င်းနီးပါးလောက်လဲရမယ်ဆိုပြီးတော့ဆဲဆောင်တဲ့တို့ပေါ့အဲဥမာတို့ဒါတော့မဆန်းတော့ပါဘူးတို့တိုးပြီးမှလည်းလောက်ထားတယ်ဟိုင်းတို့ PNN တို့အဲကမ္ဘောဒီးယားတို့အဲအဲ့မှာလည်းတို့လောက်ပါတယ်အဲ zero budget တို့တို့ဧည့်သည်ကိုတိုးကသူ့ရဲ့ဧည့်သည်ကိုအဓိကတော့ဒီဒီလိုနီးပါးလောက်ပဲပုံရမယ်ဆိုပြီးတော့မှသူတို့ဧည့်သည်ကိုဆွဲဆောင်ပြီးတော့လာလေခိုင်းတာလေတကယ်လက်တွေ့ရတော့ဘယ်လိုပြောမလဲ9000လောက်ကုန်ကြမဲ့ခီးကိုသူတို့က1000လောက်နဲ့ရောင်းတာပါအဲအဲ့လိုနဲ့ဧည့်သည်ကိုဆွဲဆောင်တယ်ဆွဲဆောင်ပြီးတော့မှဒီရောက်ပြီးရင်သူတို့ရဲ့အမတ်တရားပစ္စည်းဆိုင်တွေပေါ့နော်ကြောက်ပြီးတို့အဲရော်ဘာကောင်းတွေတို့အဲ့လိုဆိုင်တွေခေါ်ပြီးတော့မှပစ္စည်းဝယ်ခိုင်းတဲ့သူဒီလိုပဲချက်သူခေါ်တာပေါ့အဲ့ချိန်ကျတော့သူတို့ကဘယ်လိုပြောမလဲအဲ့တဲ့ကိုတို့ကဒီပေါ်ပေါ်နဲ့တို့မဟုတ်အရှုံးခံပြီးတော့ခေါ်လာတာဖြစ်တဲ့အတွက်တို့အနေနဲ့ဒီရင်းသားနဲ့ဒီမှာကုံညစိတ်နည်းလေတို့တို့တက်တာလေးပဲဒါကြောင့်မလို့ဒီရောက်ရင်တို့ကအဲ့လမ်းညွန်လေးကိုဆိုရင်အချိုးချားနေရတဲ့အတိုင်းဆိုရင်အဲကားတစ်စီးမှအဲ့လမ်းညွန်တယောက်တုံးအောင်မယ်ဆိုရင်ကားနှစ်စီးလောက်မှမှအဲ့လမ်းညွန်တယောက်လောက်တုံးတာလို့အဲတိူပါလာစကားပြောအဲ့လမ်းညွန်လေးကိုတုံးမယ်စားတခြားအခုကအနောက်ကအဝင်နည်းတဲ့အချိန်တော့ဒီတခြားဘာသာစကားပြောသူတစ်ပြည့်အင်္ဂလိပ်ဘာသာစကားပြောအဲ့လမ်းညွန်တွေကတလုံးစက်လောက်ကန်ခွန်လန်နေနေတာဟုတ်ဘာလို့လဲဆိုတော့အခုရခိုင်ကျွန်တော်နောက်ပိုင်းပြဿနာနဲ့နောက်ရောပါလဲဒီခလိုက်နေတဲ့ဝင်နေတဲ့အချိန်မှာတို့လောက်ကန်ခွန်လန်နေတဲ့အချိန်ကျတော့ပို့ပြီးဈေးတက်တာတဲ့ဒီအင်္ဂလိပ်ဘာသာစကားပြောအဲ့လမ်းညွန်တို့တခြားဘာသာစကားအဲ့လမ်းညွန်တွေသုံးတာပေါ့နော်အဲအကြောင်းဆိုတော့အဲ့တည်းကတော့ဝင်များတယ်ဒါပေမဲ့တရုတ်ဘာသာစကားပြောအဲ့လမ်းညွန်တွေအတွက်ကျတော့လုပ်ငန်းခွင့်ရေးကျတော့အဲ့တည်းများလာတဲ့အမြများလာတဲ့နှုံထားတိုင်းမများလာဘူးလို့တော့ခံစားရတယ်
တိတိတာတာဟိုဖြစ်တဲ့တော့ဖြစ်မလာဘူးပေါ့နော်ဆရာဆိုလို့တဲ့တော့
ဖြစ်တဲ့တော့ဖြစ်မလာဘူးဘာလို့လဲဆိုတော့သူတို့ကအဲငားလို့မရောတတ်နိုင်တော့ဂိုက်ခေါ်ကြမလို့ဆိုရင်မခေါ်တော့ဘူးရှောင်လို့ရရင်ရှောင်လိုက်တယ
်
ဥပမာကျွန်တော်တို့ဥပဒေမှာကစီတော်ဥပဒေမှာတတ်မှတ်ထားတယ်လေတတ်မှတ်တဲ့နေရာမှာကသူတတ်မှတ်တဲ့လူပဲချင်းလင်းကြတာခွင့်ရှိတယ်သူကဒီလိုဒီလိုအုပ်စုလိုက်လာလည်နေချိန်ကြရင်ပေါ့နော်အဲဒါပေမဲ့သူတို့ကအဲ့ရလေးကိုဘယ်လိုပြောမလဲဆောင်လို့ရတဲ့နေရာလေးရှောင်လိုက်တယ်ပေါ့ငားတဲ့ကမလိုတဲ့နေရာဆိုမငားတော့ဘူးပ
ေါ့အဲ့တော့အဲ့ zero budget တိုးကဘယ်သူအကျိုးမြတ်ရပါလဲဒီဗမာပြည်တဲကဟိုဟိုဈေးဆိုင်ကြီးအတွက်အကျိုးမြတ်လားအကျိုးမြတ်ကဘယ်လိုရှိနိုင်ပါ့မလဲဆရာ
အကျိုးမြတ်ဆိုတာကတို့ကတို့ကိုယ်တိုင်ကအဲ့ဟာကိုလောင်းကစားလုပ်တယ်လို့လည်းခေါ်တယ်လောင်းကစားလုပ်တယ်ဆိုတော့ကျွန်တော်ပြောမယ်အဲ့တဲ့တယောက်ကိုတို့တိ ung ွေ3000လောက်ရှုံးခံတယ်ထားလိုက်တယောက်ကိုတိ ung ွေ3000တို့ရှုံးတယ်အရှုံးခံပြီးခေါ်တာနော်ဒီကဒီတိကုံကြီးကတိခေါ်လာလဲတယ်လဲပြီးတဲ့ချိန်ကျတော့တို့ရဲ့ကြောက်ဆိုင်တွေတွင်းတယ်အဲတို့ကြောက်ဆိုင်တွေတွင်းတဲ့ချိန်ကျရင်အဲ့ဧည့်သည်ဝင်တဲ့ပုံမူတည်ပြီးတော့မှတို့ကဟိုလောက်တာအဲ့ဧည့်သည်အဲ့ကြောက်ဆိုင်တွေထဲမှာဆိုဥပမာပြအပြင်မှာ10ဒေါ်လာလောက်ရောင်းတဲ့ဟာကိုတို့မှဒေါ်လာ100လို့ပါလို့ရောင်းတော့ပေါ့အဲ့ကနေမှအကျိုးမြတ်ပြန်ယူတာပေါ့အဲ့ကြောင့်တို့တတ်မှတ်တဲ့ဆိုင်ပဲဝင်ရမယ်ဆိုတော့တို့တတ်မှတ်တဲ့ဆိုင်ပဲဝင်ရတယ်ဆိုတော့အဲ့ကြောင့်ပဲဝင်ရ
ဒီဆရာတို့ဒီတိုးခိုက်တယောက်အနေနဲ့ပုံမှန်ပေါ့နော်ရက်တိလို့ရတဲ့ရသင့်တဲ့ဝင်ငွေရပါသလားရှင်တွဲချေကြိုက်ပါသလား
ရပါတယ်ကျွန်တော်တို့ကတော့အလုပ်ရရင်တော့ရပါတယ်ဟုတ်ကဲ့တိုးခိုက်တယောက်ဝင်ငွေနဲ့တော့ကျွန်တော်တို့ကရက်တိနိုင်ကျွန်တော်တို့ကရက်နဲ့တွဲပါလေကျွန်တော်တို့ကရနဲ့အလုပ်ကိုရက်နဲ့တွဲရတာပေါ့နော်ဥမာ9ရက်လက်ခံ9ရက်တည်းကျွန်တော်တို့ကလှစားမဟုတ်ဘူးပေါ့အဲကြောင့်ဒီဆိုရသည်ချိန်မှာတော့အလုပ်ကိုသူရသင့်တော့ရရင်တော့ပုံမှန်တော့လေတတ်နိုင်ပါတယ်
မတ်တင်ကြီးထိုက်တင်ဆက်နေတဲ့စီးပွားရေးကဏ္ဍပါရှင
်။ Morning and Look Queen နဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအနေနဲ့ထုကိုယ်စလဲရီတောက်လျှောက်ခန့်လာရမှာအခုတာဝန်တက်တန်းကုံဆုံးလုပ်မဲ့တောင်ကိုရီးယားနိုင်ငံသူ Professor Yan Hee Lee ဟာမြန်မာပြည်သူတွေကြားမှာတော့အတော်လေးငြင်းပွားစရာဖြစ်ခဲ့ပါတယ်။ဆစ်ဆူရလက်ထက်အရင်ကုလသမဂ္ဂလူခွင့်ကူစလရီနဲ့ပတ်သက်ပြီးတော့မြန်မာလူထုရဲ့ထောက်ခံမှုရခဲ့ပေမဲ့မစ်ယန်ဟီလီလက်ထက်မှာတော့သူ့ကိုကြိုးစားထောက်ခံသူရှိသလိုပဲမနှစ်သက်ပဲနဲ့ဝေဖန်ကန့်ကွက်မှုတွေလည်းအတော်ညံခဲ့ပါတယ်။ရိုင်ဂျာရေးကိစ္စနဲ့ပတ်သက်ပြီးတော့သူနဲ့ရတားဆူရတဲ့ဂျာဆက်ဆန်ကြီးကလည်းအတော်မပြည့်မပြည့်ရှိခဲ့တာပါ။ဒါကြောင့်မလို့ခုလာမယ့်အင်္ဂါနေ့တိုင်းရဲ့လေလံအစီအစဉ်မှာတော့တာဝန်တက်တန်းကုံဆုံးတော့မဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ကူစလရဲ့လှုပ်ရှားမှုရပ်တည်မှုစရိုင်းနဲ့ပတ်သက်လို့သုံးသပ်ဆွေးနွေးဖို့စီစဉ်ထားပါတယ်။ပောင်စနီမြင်းများလိုရတဲ့သွားရှင်နေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပြပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပေးမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းဖုန်းနံပါတ်က1-2-3-8-9-9-9-4ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်
ဒီကနေ့ညတင်ဆက်မယ့်အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရရှင်။အခုတော့မအေးတန်နာကျော်တင်ဆက်နေတဲ့တက်တန်ရောင်သတင်းလွှာကိုနားဆင်ကြရအောင်ပါ။မင်္ဂလာပါရှင်။အားလုံးစိတ်နဲ့ပျော်ရွှင်ပတ်ဝန်းကြပါစေ။ဒီတစ်ပတ်တက်တန်ရောင်သတင်းလာမှာတော့ဆဲကျော်သက်တေရဲ့အသေးစွဲကနေတကကပ္ပာကျော်အဆိုတော် Justin Bieber တယောက်သူ့ရဲ့အမှုပညာလုပ်ငန်းနေ၃နှစ်ကျော်နားထားရာကနေအခုပရိသတ်ရှိမှကိုပြောင်းရောင်းလာခဲ့ပါပြီ။ဒီလိုမျိုးကပ္ပာတို့ကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထွားတာကိုပြောပြပေးနေပါတယ်။ဆဲကျော်သက်တေရဲ့အသေးစွဲကနေဒါကကပ္ပာကျော်အဆိုတော် Justin Bieber ဟာသူ့ရဲ့အမှုပညာလုပ်ငန်းတွေ၃နှစ်ရပ်ထားပြီးတဲ့နောက်အခုသူ့ရဲ့အလုပ်တွေပြန်ပြီးဆက်ပါပြီ။သူရဲ့အမှုပညာနဲ့ပုံကိုရေးဘဝအကြောင်းအပိုင်း၁၀ပိုင်းမှာမှတ်တမ်းရုပ်ရှင်တစ်ခုလုပ်ထားပြီးတော့သူရဲ့ဘဝအကြောင်းပရိသတ်တွေကိုဝေမျှထားတာပါ Justin Bieber season ဆိုတဲ့သူ့အကြောင်းပထမဆုံးမှတ်တမ်းရုပ်ရှင်ကို YouTube video website မှာဇန်နဝါရီလ29မှာစပြမယ်လို့ YouTube ကကြေညာထားပါတယ်သူရဲ့ပထမဆုံးတေးတပြားထုတ်ဖို့အချိန်လေးနဲ့ယူပြီးတော့ဘယ်လိုလုပ်ခဲ့ရလဲနောက်ပြီးတော့သူရဲ့မိနစ်ကမှယူထားတဲ့ဇနီးဖြစ်တဲ့ supermodel Hailey Baldwin နဲ့မိသားစုဘဝအတစ်ပြီးတော့
ဟုတ်ကဲ့အခုထုံးလွှင့်တဲ့ဒီတက်တန်ရောင်သတင်းလွှာကကျမတို့အတန်ဖိုင်မှာရင်းဒါဖြစ်ပါတယ်အခုကျမတို့ဒီအင်္ဂလိပ်စာနည်းနည်းချင်းသင်ခန်းစာကိုကျမတို့အရင်ဆုံးပြန်ပြီးတော့ထုံးလွှင့်မှာပါရှင
်ဒီတွင်ပါလေဘီနိုဒီဗီယာရဲ့ neck ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံး
neckand neck
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက neck neck ကလေပင် and and ကနှင်း neck neck ကလေပင်ဆိုတော့စကွိုက်ခွန်ရဲ့ဓာတ်ရိုက်ဒီပေကလေပင်နဲ့လေပင်ပေါ့ဒီအတုံးကအာကစားပြိုင်ပွဲကနေဆင်းသက်လာတာဖြစ်ပါတယ်မြင်းပြိုင်ပွဲမှာပေါင်းဝင်လာတဲ့ပြိုင်မြင်းတွေဟာတိတ်ကိုကတ်နေတယ်ဒီဘက်မြင်းရဲ့လေဘင်းနဲ့ဟိုဘက်မြင်းရဲ့လေဘင်းကပန်းဝင်ရမှာတန်းနေဖြစ်နေတာကိုဆိုတာဖြစ်ပါတယ်။ EDM အတုံးကတော့သူမသားကိုမသားသဘောပေါ့ရှင်။အနိုင်ရဖို့ဆုံးဖြတ်ရမှာတိတ်ကိုကတ်နေတာလည်းဖြစ်ပါတယ်။ဒီအတုံးဟာအားကစားပြိုင်ပွဲတွေကြမှာမကပါဘူး။နေစဉ်တုံးမှလည်းသူတို့ရွေးကောက်ပွဲတွေမှာတုံးလို့ရှိတာတွေ့ရပါတယ်။ကျမတို့မြန်မာမှာအချိန်အနည်းပုခါတီခါဖြစ်နေတဲ့သဘောမျိုးကိုဆိုတာဖြစ်ပါတယ်။ဒီတော့နဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Recent polls show the two candidates for the mayor's race are neck and neck. So it's very exciting.
မချာဒီမီကလူလူဆန္ဒသဘောထားကောက်ခံခဲ့ရမှာမြို့တော်ဝင်ရသူတွေရှင်ပြိုင်နဲ့ဒီကိုစလဲနှစ်ဦးတို့ဟာတိတ်အကျိတ်နဲ့ဖြစ်ပြီးသူမသားကိုမသားဖြစ်နေတယ်။ဒါကြောင့်အသေးရစရာလို့ဆိုရမှာပါလို့ဒီပြရပါလေ။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Recent polls show the two candidates for the mayor's race are neck and neck, so it's very exciting.
ခုဒုတိယတင်ပြပေးမှာကတော့
Stick one's neck out.
ဖြစ်ပါတယ်။စာလုံးပေါင်းက STICK stick ကဒီနေရာမှာ OUT out ဆိုတဲ့ we be preposition နဲ့တွဲပြီးstick out ကအပြင်ဘက်ကိုဆန့်ထုတ်လိုက်တာကိုဆိုလိုပါတယ် one apostrophe s once ကတော့သူတူဦးရဲ့လို့အဓိပ္ပာယ်ရပြီး neck neck ကတော့လေပင်ဆိုတော့စကပိုက်ကလုံးရဲ့လုံးောက်အဓိပ္ပာယ်ကတော့လေပင်ကိုအပြင်ဆန့်ထုတ်ထားတာပေါ့ရှင်ဒီအသုံးဆင်းသက်လာတဲ့ theory တစ်ခုကတော့ချက်ကိုလေလှီးဖို့စနစ်တုံးပေါ်တင်ထားရင်ချက်ကလေပင်ကိုဆန့်ပေးလို့ရှိတယ်လို့ဆိုပါတယ်လေဆန့်ပြီးရင်ဖြတ်ရခုတ်ရတဲ့လူဟာပို့ပြီးတော့မလွယ်ဘူးလားရှင်။ဒါကြောင့်မို့လေတခုခုလောက်တော့မယ်ဆိုလို့ရှိရင်ပို့ပြီးလွယ်ကူစေတာကိုဆိုလိုတာဖြစ်ပါလေ။ idiom အတိပယ်ကတော့တနည်းရရမှာကိုကလူတာထည့်ပို့ပြီးစွန့်လုံမယ်ဆိုရင်ကိုကိုလာပြန်ထိဖို့ကလွယ်တယ်ဆိုတာတော့ရှင်များသိပါ။ကျမတို့မြန်မာစကားရတော့ကိုနဲ့မဆိုင်ပဲဝင်ပါခဲ့ရင်တော့ကိုကပြောခံရမယ့်သဘောရှိပါလေ။ idiom အတုံးကလေဒီတိုင်းပါပဲ။ ကိုနဲ့မဆိုင်ပဲဝင်ပါတယ်ရှားရှိတယ်ဆိုရင်ကြားဝင်ပြီးလက်ဆင်းပေးတဲ့သဘောပေါ့ဆူရင်နဲ့ခံမယ်အရေးစွန်ပြီးတော့ပြောမယ်ဆိုရင်လေဒီအသုံးကိုပြောလို့ရပါတယ်ဒီအသုံးနဲ့ပတ်သက်လို့ George ကပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I'm going to stick my neck out and talk to reporters about the recent power shortage in our area
ကျွန်တော်တို့ရက်ကွက်မှာမကြတိမီကလျှက်စင်ပြီးပြတ်တောက်တဲ့ကိစ္စအကြောင်းကျွန်တော်အနေနဲ့အရေးစွန်ပြီးသတင်းတောက်တွေကိုပြောတော့မယ်ဗျာလို့ဒီပေးရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် I'm going to stick my neck out and talk to reporters about the recent power shortage in our area
ခုဆက်လက်တင်ပြပေးမှာကတော့
Save one's neck
ဖြစ်ပါတယ်စာလုံးပေါင်းက SAVE save ကကဲတင်နာO-N-E apostrophe S once ka t'u t'yao ye. N-E-C-K neck ka lebin su ro. Zakwai khun ye long kao dewe ka lu t'u t'yao ka tu lebin go tu kira bo. Di dong ye idiom dewe ka shine lu suya ma ba. Lu t'u t'yao ka tu ye lebin go tu andiye ma phi ya li ang kere su yin. Edi lu ha tu dwe andiye phi ma go shao ne t'bom yu phi pare. Chimaru mi ma ma ko lu yung ne t'bom yu lu le su ne ma re.သူအတွက်သူပေးမချရအောင်ကဲလိုက်တဲ့သဘောမျိုးပေါ့ရှင်ဒီအတော့မှာ save somebody's neck ဆိုလို့ရှိရင်တော့နောက်လူတူဘေးအန္တရာယ်မချရလေအောင်ဒုက္ခမရောက်ရလေအောင်ကဲလိုက်တဲ့သဘောမျိုးကိုရည်ညွှန်းတာဖြစ်ပါတယ်ဒီအတော့နဲ့ပတ်သက်လို့ George ကိုပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် John saved my neck by lending me the money I owe my landlady I would have no place to stay ifI have to leave my apartment.
In Shingo, Chino Pisa Shiang Wigu, Chonya, Chino Guchilu, Chino Duka, Miyota, Bo, Tuke Viluwe. Nam so in Chino Ingangani, Trebiyai, Nizianya Shimam Hubia, Ludibi Yabari, Umago, not account Nasin Jijaya.
John saved my neck by lending me the money I owe my landlady. I would have no place to stay if I have to leave my apartment.
ခုနောက်ဆုံးတင်ပြပေးမှာကတော့
Put your neck on the line
ဖြစ်ပါတယ်စာလုံးပေါင်းက PUT put ကထားတာ YOUR ယောကသင်ဤ NECK neck ကလဲပြီး ON on ကအပေါ် THE the LINE line ကမြင်းတကြောင်ဒါမှမဟုတ်တန်တတန်ဆိုတော့စကိုက်ခုံးရဲ့ဓာတ်ရိုက်ဒီပေကကို့လေဘင်းကိုမြင်းကြောင်ပေါ်မှာတန်းပေါ်မှာတင်ထားတဲ့သဘောမျိုးဖြစ်ပါတယ်ဒီတော့ရဲ့ idiom အတိအပေကတော့ကျမတို့မြန်မာမှာကိုယ်လေပြင်းကိုစင်းခံတဲ့သဘောမျိုးလို့ဆိုရင်မှားပါဘူးကိုဒုက္ခကိုရှာတာကိုအပူကိုရှာတဲ့သဘောမျိုးဖြစ်ပါလေကိုတွေအန္တရာယ်ဖြစ်နိုင်တယ်ကိုလှုပ်လို့သူများအကဲ့ရဲ့ခံရမယ်အပြောခံရမယ်ကိုတွေနစ်နာနိုင်တဲ့လုပ်ရမျိုးကိုကိုကရှေးကဲပြီးလုပ်တဲ့သဘောမျိုးဖြစ်ပါလေတခုခုကိုသွားပြီးဝင်ပြီးအာမခံတဲ့သဘောမျိုးလို့လည်းယူဆနိုင်ပါလေဒီသုံးနှစ်ပတ်သက်လို့ George ကိုပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I put my neck on the line and asked my boss to hire you. You're hopeless and I regret recommending you.
ကျွန်တော်ကခင်ဗျားကိုအလုံခံဖို့ဆရာသမားကိုကြားဝင်ပြီးတော့အာမခံပြောခဲ့တယ်။ခင်ဗျားကလုံးဝသုံးမကြဘူး။ကျွန်တော်ခင်ဗျားဘက်ကထောက်ခံပြောဆိုခဲ့တာနောင်တရတယ်ဗျာလို့အဓိပ္ပာယ်ရပါတယ်။
I put my neck on the line and asked my boss to hire you. You're hopeless, and I regret recommending you. Neck and neck, stick your neck out, save one's neck, put your neck on the line.
လို့ဖြစ်ကြပါလေ။နောက်တရင်ပါခုလိုချိန်မျိုးမှာလေနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။အခုတော့မဲအေးတနာကျော်တင်ဆက်တဲ့တတ်တန်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရအောင်ပါ။
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီဘက်တက်တဲ့အောင်ဒီလောက်မှာတော့အော်စကာတစ်ချိုစီးရင်ထဲမှာမျှမျှတတရွေးချယ်မှုမရှိဘူးဆိုတော့ဝေဖန်မှုတွေဘာကြောင့်များထွက်နေတာပါလဲဒီလိုမျိုးကမ္ဘာတစ်ဝှမ်းကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝန်ကသတင်းတူတူတွေကိုပြောပြပေးသွားပါမယ်အော်စကာစကားတင်စီးရင်ထဲမှာတော့တာအမေရိကနွယ်ပွား မင်းသမီး Jennifer Lopez နာမည်ပါမလာတဲ့ကိစ္စက LA Collapse စတင်တဲ့ January 17ရက်နေ့ကပွဲမှာအတော်ကြီးကိုပြောဆိုစရာဖြစ်သွားခဲ့ပါတယ်ပြောပြရင်းနေပေတဲ့ကကင်မရာရှေ့မှောက်မှာရောကင်မရာနောက်ွယ်ကရောလောက်ကင်နေကြတဲ့လက်တင်အနယ်သရုပ်ဆောင်တွေလက်တင်အနယ်ပုဂ္ဂိုလ်တွေနဲ့လက်တင်အနယ်ခေါင်းဆောင်ပိုင်းတွေအတွက်အခွင့်အလမ်းတွေပို့ပြီးရရှိအောင်ရည်ရွယ်ပြီးတော့ LA Collapse ဆိုတာကိုစတင်ခဲ့တာဖြစ်ပါတယ်။အဲဒီမှာ Los Angeles မြို့တော်ဝင် Eric Garcetti မိကွန်ပြောတော့ Hustler ရုပ်ရှင်ဇာတ်ကားထဲမှာသရုပ်ဆောင်ခဲ့တဲ့မင်းသမီး Jennifer Lopez အခုလိုမျိုး Oscar ဇာတ်တင်စီးရင်မပါလာတာချိန်မယ်ဆိုရင်တော့ Hollywood မှာအတော်လေးပြင်ဆင်လှုပ်ဆောင်စရာတွေရှိနေတော့မယ်ဆိုတာပြလိုက်တာလို့သူကပြောပါတယ်။
It's an invitation, it's a collaboration, it is a coming together to allow us to make sure that we don't just consume, but that we produce the content and the stories of today.
ဒါဖြစ်ကုန်မှုပါ ဒါကပူပေါင်းဆောင်ရွက်မှုပါ ကျွန်တော်တို့အနေနဲ့သုံးဆွဲသူသက်သက်မဟုတ်တော့ ကိုကိုယ်တိုင်ကဒီနေ့အချိန်တွေကိုဖန်တီးသူဖြစ်ပါအောင်လို့အတူတကွာပါဝင်ဆောင်ရွက်သွားကြဖို့ပါ ဖျော်ဖြေလောကထဲမှာဆိုရင်လက်တင်အနယ်ဝင်တွေရဲ့အရေးပါအရာရာမှုဖြစ်လာအောင်လို့ပါဆိုပြီးတော့ January 23မှာစတင်တဲ့ LA Collab ဖျော်ရှားမှုကိုရည်ညွှန်းပြီးတော့ပြောသွားခဲ့ပါရဲ့အဲ့မှာပဲလက်တင်တွေဝါတာဦးဖြစ်တဲ့ Jennifer Lopez Oscar ဇာတ်တင်ဆင်းမပါလို့အတိအမှတ်အပြုတ်မခံရဘူးဆိုပြီးတော့မကြင်မနက်ဖြစ်နေကြတာကိုလည်းအားလုံးလိုပဲသူလည်းမကျေနပ်ပါဘူးဆိုတာကိုပြောသွားခဲ့ပါတယ်။ California တောင်ပိုင်းတက္ကသိုလ် The Annabeck Inclusion Initiative ကလုပ်တဲ့လေ့လာချက်တစ်ခုမှာတော့2009ခုနှစ်ကနေ2018ခုနှစ်အတွင်းဝင်ငွေအကောင်းဆုံးရတဲ့ရုပ်ရှင်ကား100ထဲမှာလက်တွင်တွေပွားသရုပ်ဆောင်တွေကဇဲရုပ်တွေထဲမှာဥဆောင်ပါဝင်နိုင်တာ300ခန်းလောက်ပဲရှိပြီးတော့အမျိုးသမီးပါဝင်မှုကတစ်ဝက်လောက်ရှိပါတယ်။ဒါဟာအချိုးအစားအရဆိုရင်အတော်မကျေနပ်စရာပါလို့တက်ကြွလှုပ်ရှားသူလည်းဖြစ်တဲ့မင်းသမီး Eva Longoria ပြောပါရင
် Latinos being the largest minority group in the country we cannot be invisible in film we cannot be erased
လက်တင်တွေဝါရီဟာဒီတိုင်းပြည်မှာလူနည်းစုအုပ်စုတွေထဲမှာအကြီးဆုံးအတိုင်းဝန်ဖြစ်ပါရင်ကျမတို့ဖျောက်ဖျက်ထားလို့မရပါဘူးရုပ်ရှင်ထဲမှာကွဲထားလို့မရပါဘူးပြီးခဲ့တဲ့ဆယ်စုနှစ်အတွင်းကဝင်ငွေအကောင်းဆုံးရုပ်ရှင်ကား100ထဲမှာတစ်ဝက်လောက်ကပဲလက်တင်တွေပွားဇဲရုပ်တွေပါဝင်ပါတယ်လို့မင်းသမီးကပြောသွား
ဒါကတော့မအေးတနာကျော်တင်ဆက်တဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်ပါရှင်။အခုတော့သတင်းအချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြမှာပ
ါ။မြန်မာနိုင်ငံတွင်းကကလေးတငယ်တွေအထူးသဖြင့်ရခိုင်ရှမ်းနဲ့ကချင်ပြည်နယ်တွင်းကကလေးတငယ်တွေဟာတိုင်းပြည်တွင်းဖြစ်ပေါ်နေတဲ့ပဋိပက္ခတွေရဲ့တန်ကိုကြီးမားစွာခံစားနေကြရတာကြောင့်ကလေးတငယ်တွေအပေါ်ဖြစ်ပေါ်နေတဲ့ကြမ်းဖက်မှုတွေဟန်တားနိုင်အောင်တပ်မတော်နဲ့တခြားလူကြုံရေးတပ်ဖွဲ့တွေအပါအဝင်ပဋိပက္ခတွေမှာပါဝင်ပတ်သက်နေသူအလုံးကကုလသမဂ္ဂနဲ့လက်တွဲဆောင်ရွက်ကြဖို့လိုအပ်ကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ကလေးတငယ်များနဲ့လက်နက်ကင်ပဋိပက္ခဆိုင်ရာအထူးကိုယ်စားလှယ် Miss Virginia Gamba ကပြောကြားလိုက်ပါတယ်မြန်မာနိုင်ငံကို9ရက်ကြာတွားရောက်ပြီးမှ Miss Virginia Gamba ကအစီရင်ခံစာထုတ်ပြန်လိုက်တာဖြစ်ပါတယ်သမရတော်နဲ့ထွန့်ပေါ်တရားဆွဲဆိုထားတဲ့အမှုတွေဟာဖွဲ့စည်းပုံအခြေခံဥပဒေကိုသွေးဖြည်တဲ့အန္တရာယ်ရှိတဲ့လုပ်ရဖြစ်ပြီးသမရအနေနဲ့သူ့အတွက်နိုင်ငံရေးအမျှထွက်စေဖို့ပြိုင်မဲ့ကိုယ်စားလှယ်လောင်းရဲ့အတွင်ရေးစုံစမ်းပေးဖို့ယူကရိန်းနိုင်ငံအစိုးရကိုဖိအားပေးခဲ့တဲ့လုပ်ရဟာလုံးဝမားရင်းတဲ့လုပ်ရမဟုတ်ကြောင်းသမရရဲ့ရှင်းနေတွေကတနင်္လာနေ့မှာပြောကြားလိုက်ပြီးသမရကိုတည်ရည်တည်လွတ်ပေးဖို့အတွက်အထက်လွှတ်တော်ကိုတောင်းဆိုလိုက်ကြပါတယ်ဆွစ်ဇာလန်နိုင်ငံဒါဗိုစ်မြို့ကိုဒီသတင်းပတ်အတွင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်သွားရောက်မဲ့ခီးစဉ်အတွင်းမှာအီရတ်သမ္မတနဲ့တွေ့ဆုံမယ်လို့အင်ဂျီရောကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုအရှေ့တောင်ပိုင်းဗာဂျီးနီးယားပြည်နယ်မြို့တော်မှာတနင်္လာနေ့ကအရာသားလက်နက်ကိုင်အဖွဲ့အစည်းတွေကအဖွဲ့ဝင်တွေအပါအဝင်တနက်ကင်ဆောင်ခွင့်ကိုထောက်ခံတဲ့တက်ကြွလှုပ်ရှားသူတွေညှိနှိုင်းစွာဆွေးနွေးခဲ့ပြီးတနက်ကင်ဆောင်ခွင့်ထိန်းချုပ်ရေးဥပဒေအစိုးပြချက်တွေကိုကံကွက်ဆန္ဒပြခဲ့ကြပါတယ်လူလူစုဘက်ကနေအကြံဖက်မှုတွေဖြစ်ပေါ်လာမှာကိုဆိုရင်တဲ့အတွက်ယူရင်းဆန်ခဖိရက်တွေအဖမ်းအဆီးရှိတယ်ဆိုတော့အစီရင်ခံချက်တွေမရှိပဲအေးအေးဆေးဆေးပဲပြည်ဆောင်တော့ကြပါတယ်ခင်ဗ
ျကိုစော်ဝင်းလိုက်ပါရှင်သတင်းချင်းချုပ်ကိုပြောပြသွားတာပါကျမတို့ဒီနေ့ဒီတက်တက်ရောင်သတင်းလွှာအစီအစဉ်ကိုပြင်ဆင်ပြောင်းလဲထုတ်လွှင့်ခဲ့ရတဲ့အတွက်သောရရှင်တွေကိုလည်းအနုညွတ်တောင်းပန်ပါတယ်ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့မတ်တိန်ကီထိုက်ပါအင်ဂျင်နီယာကတော့ Greg Vance ဖြစ်ပါတယ်ရှင်အင်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်ခဲ့ကြတဲ့ကမ္ဘာတစ်လွှာကသောရရှင်အားလုံးကိုကျေးဇူးတူတင်ပါတယ
This program has come to you from the Voice of America, Washington.